မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American အတန်းကနေ2023ခုနှစ်အောက်တိုဘာလ23ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အတန်းလွင့်အစီအစဉ်တွေကိုရုပ်တံကပါတိုက်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညအတွက်အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းမှာသောတာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တဲရောက်သတင်းတွေကိုမတ်စုမွန်နဲ့တင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာဒေသကပြစ်မှတ်တွေကိုအစ္စရေးလေကြောင်းကနေပြီးတော့ဆက်လက်တိုက်ခိုက်နေပါတယ်။အစ္စရေးဟာမတ်စ်စစ်ပွဲဟာအရှေ့လေပိုင်းဒေသကိုကူးစက်ပြန့်နှံ့မှာဆိုရင်လည်းအကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒေါင်ဆန်းစုကြည်နဲ့သူ့ရဲ့ရှေ့နေတွေတွေ့ဆုံခွင့်ရှိလာနိုင်ပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တဲရောက်သတင်းတွေနဲ့အတူနောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဖန်စီခံထားရတဲ့သူတွေကိုမိသားစုတွေရှေ့နေနေတဲ့ဒီသတင်းပတ်ထဲမှာတွေ့ဆုံခွင့်ပြုဖို့ရှိနေပါတယ်။ဒေါအောင်ဆန်းစုကြည်လည်းအလားတူအခွင့်အရေးရဖို့မျှော်လင့်နေပေမဲ့စစ်ကောင်စီဘက်ကသဘောထားဘယ်လိုရှိပါသလဲ
။ဒီကတော့သူကိစ္စဖြစ်လိမ့်မယ်။ကျွန်တော်တို့ကဒီရှေ့နေတဲ့တွေ့ခွင့်ပေးခွင့်ပေးဖို့ဆိုတာကသူကကျွန်တော်တို့သိထားတဲ့လောက်ကတော့အမှုမပြသေးခင်မှာတွေ့ခွင့်ရလာပဲအချိန်မှာတွေ့ခွင့်ရတယ်။အဲ့ဒီဒေါအောင်ဆန်းစုကြည်ကြောင့်လည်းကျွန်တော်ဖြေဖို့မရှိဘူး။
ဒီသတင်းအပြည့်အစုံနဲ့အတူမနက်ဖြန်အောက်တိုဘာလ24ရက်နေ့စပြီးတော့အချင်းတော်နေမှာထောင်ဝင်စာလူတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါပြီ။ကြားပြည်နဲ့ကရင်ပြည်ဘက်မှာတော့စစ်ကောင်စီတပ်တွေကဘော်လခဲဘက်ကိုဆက်ပြီးတော့ထိုးစစ်ဆင်နေပါတယ်။ရခိုင်ဘက်မှာတော့ဒေသခံပြည်သူတွေရဲ့ခီးသွွာလာမှုကိုစစ်ကောင်စီတင်းတင်းကြပ်ကြပ်စစ်ဆင်နေပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့ပြောပြပေးပါမယ်ရှင်။
လူသားချင်းစာနာမှုဆိုင်ရာအပြစ်ခက်ရစဲရေးတောင်းဆိုဖို့ဥရောပသမ္မဂ EU နိုင်ငံရေးဝန်ကြီးတွေစဉ်းစားနေချိန်မှာပဲအစ္စရေးစစ်တပ်ကဂါဇာကမ်းရိုးဒေသကိုဒီကနေ့လဲလေကြောင်းကနေတိုက်ခိုက်ခဲ့ပါဗါးအစ္စရေးကိုတင်ကားဖြတ်ဒုံးတွေရော့ကက်တွေနဲ့ပစ်ခတ်ဖို့ပြင်ဆင်နေတယ်လို့အစ္စရေးစစ်တပ်ကပြောတယ်လေဗနွန်ကဟစ်စ်ဘိုလာပစ်မှတ်အများအပြားကိုတိုက်ခိုက်ခဲ့တာပါ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကတော့ဂါဇာဒေသကလူတွေကိုထောက်ပံ့ကူညီဖို့အတွက်ပြည်ပခါတွေကိုရပ်တန့်ဖို့လိုအပ်တယ်လို့ယုံကြည်ကြောင်းသတင်းတောက်တွေကိုပြောပါတယ
် The first day 20 trucks were allowed to come in 20 yesterday were about 20 more but in normal time is how war
ဂါဇာမှာလူသက်တမ်းလောက်ပိတ်မိနေပါတယ်ဒီကိစ္စကိုကျွန်တော်တို့အလေးနဲ့ထားပြောဆိုဆွေးနွေးဖို့လိုပါတယ်လူသားချင်းစာနာထောက်ထားမှုအတွက်အပြစ်ခက်ရဲစေးကသာဒေတာရင်းပြည်ပခပြန့်နှံ့တာကိုတေချာပေါက်ရွှတ်ချပေးနိုင်မှာပါလို့ဥရောပသမဂ္ဂနိုင်ငံရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရဲက EU နိုင်ငံရေးဝန်ကြီးတွေအစည်းအဝေးမကျင်းပခင်မှာပြောဆိုသွားပါတယ်Hamas အဖွဲ့တိုက်ခိုက်မှုကြောင့် Israel မှာလူပေါင်း1400ကျော်သေဆုံးခဲ့တာပါ Palestine ကျန်းမာရေးဝန်ကြီးဌာနကတော့ Gaza မှာသေဆုံးသူအနည်းဆုံး9089ဦးရှိလာခဲ့ပြီး15293ဒဏ်ရာရခဲ့တယ်လို့လည်းပြောဆိုထားပါတယ်ရှင်
Israel Hamas စစ်ပွဲဟာအရှေ့လေပိုင်းဒေသကိုကူးစက်ပြန့်နှံ့မှာကိုစိုးရိမ်ရတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken တို့နှစ်ဦးစလုံးကပြောဆိုလိုက်ပါတယ်။ Iran လက်အောက်ခံအဖွဲ့တွေအမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်နိုင်ငံသားတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်လာနိုင်ခြေကိုအမေရိကန်နိုင်ငံသားရေးဝန်ကြီး Blinken က NBC ရုပ်သံနဲ့မေးမြန်းခန်းမှာသတိပေးပြောဆိုလိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလုံခြုံရေးအခြေအနေစိုးရိမ်ရတဲ့အတွက်အမေရိကန်နိုင်ငံသားတွေ Iraq ကိုမသွားကြဘူး။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းမနေ့ကသတိပေးချက်ထုတ်ပြန်ပါတယ်။ Baghdad မှာရှိတဲ့တန်ရုံနဲ့ Erbil မှာရှိတဲ့ကောင်စစ်ဝင်ရုံကတန်ရာရှိတွေကိုမဖြစ်မနေလုပ်ငန်းထမ်းဆောင်ရမယ့်သူကနေလွဲလို့ကြံတဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းနေပါတယ်။ဒီတော့တွင် Gaza ကမ်းမြောင်ကိုမြေပြင်ထိုးစစ်ဆင်မယ်ဆိုရင် Israel ကိုတိုက်ခိုက်မယ်ဆိုပြီးတော့လူနိုင်ငံကဟစ်စ်ဘိုလာစစ်သွေးကြွတွေကသတိပေးထားတာကြောင့်တိုက်ခိုက်လာမယ်ဆိုရင်အပီးအသက်ချေမုန်းမယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြန်ပြီးသတိပေးပါတယ်။နေချားမှာအခြေစိုက်တဲ့အစ္စရေးတပ်ဖွဲ့ဝင်တွေကိုဒီကနေ့မှာတော့အစ္စရေးဝန်ကြီးချုပ်ကိုယ်တိုင်တွားရောက်ပြီးတော့စစ်ဆင်နေပါတယ်။
ရုရှားတပ်တွေဟာယူကရိန်းနိုင်ငံနေရာအနှံ့ပြားကိုပစ်မှတ်ထားပြီးဒရုန်းတွေ၊ cruise ဒုံးကျည်တွေနဲ့ညဘက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကဒီနေ့ပဲပြောပါတယ်။အီရန်လို့ရှက်ဒရုန်း73စင်းနဲ့တိုက်ခိုက်ရေးဒရုန်း14စင်းတို့ကိုလည်းပစ်ချခဲ့တယ်လို့ယူကရိန်းလေတပ်ကပြောပါတယ်။အိုဒက်စာဒေသအုပ်ချုပ်ရေးမှူးအိုလစ်ခိုင်ဖာကတော့ပြက်ကျလာတဲ့ဒရုန်းအပိုင်းအစတွေထိမှန်ရာကနေတောင်ပိုင်းဒေသစိတ်ကမ်းဂိုရောင်တို့ကိုပျက်စီးသွားခဲ့ပြီးမယ်။ထိခိုက်သေးဆုံးမှုမရှိဘူးလို့ပြောပါတယ်။ရုရှားဟာပင်လယ်နက်နဲ့ဒန်နျူမြစ်တစ်လျှောက်မှာရှိတဲ့စိတ်ကမ်းတွေအပါအဝင်အိုဒက်စာ ဒေသကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုတွေအကြိမ်ကြိမ်လုပ်ခဲ့တာပါ။ယူကရိန်းပြည်ထောင်စုဝန်ကြီးဌာနကတော့ခုနောက်ပိုင်းရုရှားတိုက်ခိုက်မှုတွေဟာနိုင်ငံတောင်ပိုင်းအရှေ့ပိုင်းနဲ့အလယ်ပိုင်းဒေသတွေကိုပြစ်မှတ်ထားလာတယ်လို့ Telegram မှာဖော်ပြထားပါတယ်ရှင်။
လေလံနေတဲ့ American Outlet တော်ဥက္ကဋ္ဌရဲ့နေရာကိုဝင်ရောက်ပြီးတော့ရှင်ပြိုင်မဲ့အကြောင်း Republican အမတ်6ယောက်ကတနင်္ဂနွေနေ့ကကြေညာလိုက်ပါတယ်6ယောက်စလုံးကတော့ American နိုင်ငံရေးလောကမှာလူသိနေတဲ့သူတွေဖြစ်ပါတယ် Outlet တော် Calvin McGathy ကိုဥက္ကဋ္ဌနေရာကနေပြီးတော့ဖြုတ်ချခဲ့ပြီးတဲ့နောက်မှာ American လွှတ်တော်မှာ Outlet တော်ဥက္ကဋ္ဌနေရာလေ့လံနေတာသတင်းသုံးပတ်နီးပါးရှိလာပြီးဖြစ်ပြီးတော့ဥပဒေရေးရာကိစ္စတွေရပ်ဆိုင်းနေပါတယ်Louisiana ပြည်နယ် Republican လွှတ်တော်အမတ် Steve Scalise ကိုလွှတ်တော်ဥက္ကဋ္ဌဖြစ်တဲ့ပထမဆုံးအမိစရင်တင်သွင်းခဲ့ပေမဲ့လိုအပ်တဲ့ထောက်ခံမဲမရခဲ့တာကြောင့်နှုတ်ထွက်ခဲ့ပါတယ်။နောက်ထပ် Republican Party ကလွှတ်တော်အမတ် Jim Jordan ကအောက်လွှတ်တော်ဥက္ကဋ္ဌနေရာ3ချိန်ရှင်ပြိုင်ခဲ့ပေမဲ့လည်းလိုအပ်တဲ့မဲအရေးအတွက်မရခဲ့ပါဘူး။ဒါကြောင့်မို့လို့အောက်လွှတ်တော်ဥက္ကဋ္ဌရာထူးကိုပြိုင်လို့တဲ့သူတိုင်းဝင်ရောက်ရှင်ပြိုင်မှုမနေ့တုန်းကနောက်ဆုံးထားကြေညာကြဖို့ Republican Committee တွင်မှခွင့်ပြုခဲ့တာပါ။သူတို့ရဲ့အမိစရင်တွေကိုတနင်္လာနေ့ညနေပိုင်းပါတီအစည်းအဝေးမှာတင်ပြဆုံးဖြတ်မှာဖြစ်ပြီးတော့ရှင်ပြိုင်မှုရွေးချယ်ခံရတဲ့ဆိုရင်အောက်လွှတ်တော်မှာအင်္ဂါနေ့ဥက္ကဋ္ဌနေရာအတွက်မဲပေးကြမှာဖြစ်ပါတယ်အမေရိကန်အစိုးရအသုံးစရိတ်လွှတ်တော်ကအတိမပြုနိုင်ဘူးဆိုရင်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းနိုင်ခြင်းရင်ဆိုင်ရဖို့တလားလောက်ပဲအချိန်ကကြာတော့ပြီးတော့ Israel နဲ့ Ukraine စစ်ပွဲကိုထောက်ပံ့နိုင်ရေးဥပဒေကြမ်းတွေလည်းအတိပြုနိုင်ခြင်းမရှိဘဲကြံ့ကြာနေပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာည VOA ရဲ့ထိတ်တန့်ရောင်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နှစ်ရှည်ထောင်နှံတွေချမှတ်ခံထားရတဲ့ဒေါန်ဆန်းစုကြည်ကိုရှေ့နေတွေနဲ့တွေ့ဆုံခွင့်ရဖို့မျှော်လင့်နေပါတယ်။ဖမ်းဆီးထားသူတွေကိုမိသားစုတွေရှေ့နေတွေနဲ့ဒီသတင်းပတ်တွေတွေ့ဆုံခွင့်ပြုဖို့ရှိနေချိန်မှာဒေါန်ဆန်းစုကြည်လည်းအလားတူအခွင့်အရေးရဖို့မျှော်လင့်ရပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အတိမပြုသေးပါဘူး
။ဒီကတော့သူကိစ္စဖြစ်လိမ့်မယ်။ကျွန်တော်တို့ကဒီရှေ့နေနဲ့တွေ့ဆုံပေးခွင့်ပေးဖို့ဆိုတာကသူကကျွန်တော်တို့သိထားတဲ့လောက်ကတော့အမှုမပြသေးခင်မှာတွေ့ခွင့်ရလာဖဲအချိန်မှာတွေ့ခွင့်ရလဲအဲ့ဒီဒေါ်သန်းစုကြည်ကြောင်းတော့ကျွန်တော်ဖြေဖို့မရှိဘူ
းထောင်နဲ့33နှစ်ချမှတ်ခံထားရတဲ့ဒေါ်သန်းစုကြည်ကိုတွေ့ခွင့်ရဖို့အကျိုးဆောင်ရှေ့နေတွေကအာဏာပိုင်နေထံခွင့်ပြုချက်တွေတောင်းခံခဲ့ပေမဲ့ငြင်းဆန်ထားပါတယ်အာဂရီလိုက်စားမှုဆွဲချက်တွေနဲ့ထောင်တွင်းတရားခွင်မှာစီရင်ချက်ချခံခဲ့ပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာရှေ့နေတွေနဲ့ဒေါ်သန်းစုကြည်ကိုနောက်ဆုံးကြိမ်တွေ့ခွင့်ပေးခဲ့တာပါတခြားအကျဉ်းသားတွေအချုပ်သားတွေကိုတော့မိသားစုတွေအပြင်ဥပဒေအကြံပေးရှေ့နေတွေတီးကြတွေ့ကျင်နေဆိုရင်ခွင့်ပြုမှာဖြစ်ပြီးမနေ့ပြန်ကစပြီးတော့တွေ့ခွင့်ပေးမယ်လို့လည်းစစ်ကောင်စီပြောခွင့်ရက VOA ကိုအတည်ပြုထားပါတယ်ရှင
်မြန်မာနိုင်ငံပါဝင်ဒေတာရင်းနိုင်ငံတွေမှာအခြေစိုက်ထားတဲ့ online ရာဇဝတ်ဂိုင်းတွေကိုတရုတ်နိုင်ငံဘက်ကနှိမ်နှင်းရမှာတော့လူပေါင်းထောင်နဲ့ချီပြီးတော့ဖမ်းဆီးနိုင်ခဲ့ပေမဲ့ထိရောက်မှုမရှိသေးဘူးလို့ကြွမ်းကျင်သူတချို့ကထောက်ပြကြပါတယ်online ရာဇဝတ်မှုတွေအတွက်တန်ရရှိတဲ့သူကိုအရှေ့တောင်အာရှနိုင်ငံတွေနဲ့တရုတ်နိုင်ငံကအာဏာပိုင်နေဖမ်းဆီးမှုတွေအကြီးအကျယ်လုပ်ခဲ့ရာကနေလုပ်ငန်းတချို့ရပ်ဆိုင်းသွားပေမဲ့ရာဇဝတ်ခိုင်းနေအမြင့်ဖြုတ်အောင်လို့မလုပ်နိုင်သေးဘူးလို့အကဲခတ်တွေကသုံးသပ်ပါတယ်အရှေ့တောင်အာရှတလွားမှာတော့တရုတ်ရာဇဝတ်ခိုင်းနေကတွင်တွင်ကျယ်ကျယ်လှုပ်ရှားနေတာမှာတရုတ်အစိုးရအတွက်အကြီးအကျယ်အဆက်ရပွဲဖြစ်နေရတယ်လို့လည်းအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute ကနိုင်ငံဖြတ်ကျော်တဲ့ရာဇဝတ်မှုကင်းဆိုင်ရာကြွမ်းကျင်သူ Jason Tower ကAP သတင်းဌာနကိုပြောပါတယ်မြန်မာနိုင်ငံပါဝင်အရှေ့တောင်အာရှနိုင်ငံတွေကဥပဒေစိုးမမှုအားနည်းတဲ့ဒေသတွေမှာအခြေစိုက်ထားတဲ့ရာဇဝတ်ဂိုင်းတွေဟာဒေသရင်းနိုင်ငံတွေကလူငယ်လူရွယ်အများစုအပါအဝင်အလောက်ကင်ရှာဖွေတဲ့သူတွေကိုမတ်လုံးပေးဆွဲဆောင်ပြီးတော့စိုက်ဘာရာဇဝတ်လုပ်ငန်းတွေမှာအတင်းကျပ်ခိုင်းစေနေတာဖြစ်ပါတယ်တရုတ်နိုင်ငံသားတွေအပါအဝင်ဒေသရင်းနိုင်ငံတွေကလူတော်တော်များများကတော့ရာဇဝတ်ဂိုင်းတွေရဲ့တားကောင်ဖြစ်ရတဲ့သတင်းတွေထွက်ပေါ်လာရကနေမကြသေးခင်ကနေစပြီးတော့တရုတ်နိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံတွေပူးပေါင်းပြီးတော့နေနေမှုတွေစတင်နေတာလည်းဖြစ်ပါတယ်ရှင
်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမေရိကန်ပေါ်အစိုးရလျှို့ဝှက်ချက်တွေပေါက်ကြားမှုနဲ့ဆွဲချက်တင်ထားတာကိုပါကစ္စတန်တရားရုံးကလက်ခံလိုက်ပါတယ်ဒီဆွဲချက်ကြောင့်ခန်းဟာလာမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်မရှိတော့သလိုတေတံအထိစင်ချက်ချခံရမယ့်အခြေအနေနဲ့လည်းရင်ဆိုင်ရမှာပါခန်းနဲ့အတူသူနဲ့အနီးကပ်လက်ထောက်တဦးဖြစ်တဲ့ပါတီဒုတိယခေါင်းဆောင်ရှာမာမိုခရာရှိတို့ဟာလည်းရလဖင်တီမျိုးကအကျဉ်းတော်တစ်ခုမှာလာမယ့်တောက်ကြနေမှာတကားပိတ်အထူးတရားရုံးရှိမှောက်မှာကြားနာစစ်ဆေးမှာဖြစ်ပါတယ်နှစ်ဦးစလုံးကတော့ဆွဆွဲချက်တွေကိုမှန်ကန်မှုမရှိဘူးလို့ညင်းဆိုထားသလိုခန်းရဲ့ရှေ့နေတွေကလည်းတကားပိတ် တရားရုံးတင်စစ်ဆေးမှာကိုကန့်ကွက်ခဲ့ပါတယ်။ခန့်ဟာတရားရုံးကိုမထီမဲ့မြင်ပြုမှုအကြမ်းဖက်မှုဖြစ်အောင်လှုံ့ဆော်မှုအပါအဝင်အမှုပေါင်း150ကျော်ကိုရင်ဆိုင်နေရကဩဂုတ်လအစောပိုင်းမှာတော့အကျင့်ပြတ်ချဆမှုနဲ့ဆွဲချက်တွေနဲ့ထောင်ဒဏ်3နှစ်အပြစ်ဒဏ်ချမှတ်ခံထားရတာဖြစ်ပါတယ်ရှင်။
တနင်္ဂနွေနေ့တုန်းကတောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကျွန်းစီကိုခုံပေါင်းနေတဲ့ဖိလစ်ပိုင်ထောက်ပို့တင်မောတစ်စင်းကိုတရုတ်ရေတပ်တင်မောတွေကတားဆီးဖို့ကြိုးပမ်းခဲ့တဲ့လုပ်ရကြောင်းစိုးရွားတဲ့ရလဒ်တွေဖြစ်ပေါ်လာနိုင်တယ်လို့ဖိလစ်ပိုင်ဘက်ကသတိပေးလိုက်ပါတယ်။ဖိလစ်ပိုင်တင်မောတွေကတရုတ်စီရင်ပိုင်ခွင့်မရှိတဲ့ဖိလစ်ပိုင်ရဲ့မိုင်း200တီးသက်စီးပွားရေးဇုန်တွင်မှတရားဝင်သွားလာနေတာဖြစ်ပါတယ်ထောက်ပို့လုပ်ငန်းတွေကိုဆောင်ရွက်နေတဲ့အချိန်မှာတရုတ်ကမ်းခြေစောင့်တက်တဲ့ရေတပ်သင်္ဘောတွေကရည်ရွယ်ချက်ရှိရှိနှောက်ယှက်ဟန်တားခဲ့တယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဂဲလ်ဘတ်တီယိုဒိုရိုကပြောပါတယ်တရုတ်နဲ့ဖိလစ်ပိုင်ကြားမှာအငင်းပွားရေပြင်မှာတော့မကြသေးခင်ကနေစပြီးတော့ထိတ်တိုက်ရင်ဆိုင်မှုတွေကြုံနေရတာပါတနင်္ဂနွေနေ့တုန်းကတော့ကျွန်းပေါ်ကဒုတိယကမ္ဘာစစ်လက်ကျန်းစစ်တမောပြတ်တစ်ခုမှစခန်းချနေတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေကိုထောက်ပို့သွားတဲ့တင်မောတွေကိုတရုတ်ကမ်းဆောင်တပ်တွေကနေပြီးတော့တားဆီးဖို့စူးစမ်းရင်းနဲ့ဖိလစ်ပိုင်တင်မောနဲ့တရုတ်ကမ်းဆောင်တင်မောတစ်စင်းပုတ်တိုက်မှုဖြစ်တဲ့အထိဖြစ်ခဲ့ပါတယ်။တရုတ်ကမ်းဆောင်တပ်ကတော့ဆောက်လုပ်ရေးပစ္စည်းတွေဥပဒေမဲ့တင်ပို့နေတဲ့ဖိလစ်ပိုင်တင်မောကိုဥပဒေနဲ့အညီတားဆီးဖို့စူးစမ်းရင်းနဲ့ဖိလစ်ပိုင်တင်မောနဲ့တရုတ်ကမ်းဆောင်တင်မောတစ်စင်းပုတ်တိုက်မိခဲ့တာလို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဖိလစ်ပိုင်နိုင်ငံဆိုင်ရာတရုတ်တန်ရုံးအရာရှိတဦးကိုလည်းဖိလစ်ပိုင်အာဏာပိုင်တို့ကခေါ်ယူပြီးတော့သတိပေးခဲ့ပါတယ်ဒီကိစ္စထိတ်တိုက်ရင်ဆိုင်မှုတွေဆက်ပြီးတော့ဖြစ်လာမယ်ဆိုရင်တော့ဖိလစ်ပိုင်ဘက်ကနေရက်တီကာကွယ်သွားမယ်လို့အမေရိကန်ပြည်ထောင်စုဘက်ကလည်းသတိပေးချက်ထုတ်ပြန်ထားပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါရစေ။အရင်ဆုံးတော့ထောင်ဝင်စာတွေလူတွေတွေးခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်နေချိန်မှာဒေါ်ဆန်းစုကြည်အနေနဲ့သူ့ရဲ့ရှေ့နေတွေနဲ့တွေ့ဆုံခွင့်ရနိုင်ပွဲရှိမရှိဆိုတဲ့အခြေအနေသတင်းကိုတင်ပြပေးကြပါရစေ။ဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုမိသားစုဝင်တွေရှေ့နေတွေနဲ့ဒီသတင်းမှအတွင်းမှာပဲစစ်ကောင်စီဘက်ကတွေ့ဆုံခွင့်ပြုဖို့ရှိနေချိန်မှာပဲဒေါ်ဆန်းစုကြည်လည်းအလားတူအခွင့်အရေးရဖို့မျှော်လင့်ရပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းဘက်ကတော့ဒါကိုအတိမပြုပါဘူး။ဥပဒေပညာရှင်တွေကတော့လူခွင့်အရာပဲဖြစ်ဖြစ်အကျဉ်းသားခွင့်အရာပဲဖြစ်ဖြစ်ဒီအခွင့်အရေးကိုဒေါအောင်ဆန်းစုကြည်ကိုပေးဖို့တင်ပါတယ်လို့သုံးသပ်ပါတယ်ဒီသတင်းရန်ကုန်ကပေးပို့ထားတာကိုကိုငင်းချန်းကပြောပြပေးပါမယ
်ဆေးအာဏာသိမ်းဖယ်ရှားခံခဲ့ရပြီးထောင်ဒဏ်နှိမ့်ရှေတွေချမှတ်ခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုရှေ့နေတွေကတွေးဆောင်ခွင့်ရဖို့မျှော်လင့်စ조사နေကြပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒေါအောင်ဆန်းစုကြည်ကိုသူ့ရဲ့ရှေ့နေတွေနဲ့တွေးဆောင်ခွင့်ပေးဖို့အထူးကိစ္စတရက်အနေနဲ့ဆောင်ရွက်ပေးမယ်လို့ပြောပေမဲ့တွေးခွင့်ပေးမပေးတော့ရှင်းရှင်းလင်းလင်းမပြောပါဘူး
။ဒီကတော့အထူးကိစ္စဖြစ်လိမ့်မယ်။ကျွန်တော်တို့ကဒီရှေ့အနေနဲ့တွေးခွင့်ပေးခွင့်ပေးလို့ဆိုတာကသူကကျွန်တော်တို့သိထားတဲ့လောက်ကတော့အမှုမပြတ်သေးခင်မှာတွေးခွင့်ရလာပဲအချိန်မှာတွေးခွင့်ရလဲအဲ့ဒီတော့သာသူကြီးကြောင်းတော့ကျွန်တော်ဖြေဖို့မရှိဘူး
။လာမယ့်အောက်တိုဘာ24ရက်နေ့ကစပြီးအကျဉ်းတောင်တွေမှာထောင်ဝင်စားလူတွေတွေးခွင့်ပေးဖို့စစ်ကောင်စီဘက်ကစီစဉ်နေပါတယ်။အကျဉ်းသားတအုပ်ကိုတလားတစ်ချိန်တခါတွေ့ရင်25မိနစ်နှုန်းနဲ့တွေးခွင့်ပေးဖို့ပြင်ဆင်ထားတာပါ။ဒါကြောင့်ဒေါအောင်ဆန်းစုကြည်ကိုလည်းသူ့ရဲ့ရှေ့နေတွေနဲ့တွေးဆောင်ခွင့်ပေးမပေးသိရအောင် VOA ကမေးမြန်းခဲ့ပါတယ်။ဒီအစီအစဉ်မှာအကျဉ်းသားတွေအချုပ်သားတွေကိုသူတို့ရဲ့မိသားစုတွေအပြင်သူတို့ရဲ့ရှေ့နေတွေဥပဒေအကြံပေးတွေနဲ့တီးခြားတွေ့ချင်တယ်ဆိုရင်တော့တွေးခွင့်ပေးဖို့လည်းရှိတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။ဒီထဲမှာဒေါအောင်ဆန်းစုကြည်ပါအကျုံးဝင်သလားလို့ VOA ကမေးမြန်းတာမှာတော့ဖြေဆိုဖို့မရှိဘူးလို့ပဲတုံ့ပြန်ခဲ့ပါတယ်။တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကတော့လူခွင့်ရေးရဖြစ်ဖြစ်အကျဉ်းသားအခွင့်ရေးအရာဖြစ်ဖြစ်ဒီအခွင့်ရေးကိုဒေါန်ဆန်းစုကြည်ကိုလည်းပေးဖို့တင့်တယ်လို့သုံးသပ်ပါတယ
်ခွင့်ရေးဆိုတော့တန်းတူညီညာမှာပဲဒီကအစိုးရအစစ်စစ်တက်လာတဲ့စစ်အာဏာရှင်ရောပါရောဒီလိုပဲကျွေးကြော်တာပဲဒီအဲချွင်းပြတ်ထလုပ်တယ်ဆိုရင်တော့ဒါသူတို့ရဲ့ဒေါန်ကလည်းမသိခါကြတာပေါ့ဗျပြတ်ထန်ထားတဲ့ဂျင်းဒီဘာသဘောညီချက်ဒီလူခွင့်ရေးညာစားရမ်းနေအချက်ကြီးကဘာချက်ကြီးပုံရစံနှုံးနေတော့မကြိုက်ဘူးပေါ့နော်ဆိုတော့လည်းပဲသူ့ဆုံးခွင့်ပေးမယ်ဆိုတဲ့အပေါ်မှာသူတို့တော့အရင်စဉ်းစားလိမ့်မယ်ထင်တယ်ဗောသူကအထူးချင်းပြပုဂ္ဂိုလ်ဖြစ်နေတာအဲ့ဒီသူ့ဆုံးခွင့်ပေးတဲ့ချင်းအားဖြင့်အဲ့ဒါကမ္ဘာအလယ်မှာသူကအခွင့်အရေးတစ်ခုအတိမတ်ပြီးသွားရောက်တာဗောအဲ့ဒါသူကတော့သိခါတက်တာ
ထောင်ဒဏ်33နှစ်ချမှတ်ခံထားတဲ့ဒေါန်ဆန်းစုကြည်ကိုသူ့ရဲ့ရှေ့နေတွေတွေးခွင့်ရဖို့အချင်းဦးစီးဌာနကိုအချင်းချင်းစတင်တောင်းဆိုခဲ့ပေမဲ့လည်းစစ်ကောင်စီဘက်ကခွင့်မပြုခဲ့ပါဘူးအသက်88နှစ်အရွယ်ဒေါန်ဆန်းစုကြည်ကိုပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကနောက်ဆုံးလက်ကျန်အဂတိလိုက်စားမှုဆွဲချက်တွေကို စီရင်ချက်ချခဲ့ခြင်းသူ့ကိုရှင်းနေတွေကထောင်ထဲမှာနောက်ဆုံးတွေ့ခဲ့ရတာပါ။အဲ့ဒီနောက်ပိုင်းမှာဒေါ်အောင်ဆန်းစုကြည်ကျမ်းမာရေးနဲ့သူ့အမှုတွေအယူခံဝင်ရေးနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးခွင့်ပြုဖို့အကျဉ်းထောင်အာဏာပိုင်တွေစီကိုရှင်းနေတွေက2023ခုနှစ်ဇန်နဝါရီလလလယ်ပိုင်းကတည်းကတောင်းခံထားခဲ့ပေမဲ့လည်းဒီနေ့အချိန်ထိတွေ့ခွင့်မရခဲ့ပါဘူး။ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်းနေတွေဘက်ကတော့ဒေါ်အောင်ဆန်းစုကြည်နဲ့ဒီသတင်းပတ်အတွင်းလူချင်းတွေ့ခွင့်ရဖို့စ조사လောက်ဆောင်သွားဖို့ရှိတယ်လို့တရားရုံးနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်။လက်ရှိမှာလည်းဒေါ်အောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပုံမှန်144ဥပဒေထုတ်တားမြစ်ထားပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစပြီးဒေါ်အောင်ဆန်းစုကြည်ဖမ်းဆီးခံခဲ့ရတာပါ။အသက်88နှစ်ရှိနေပြီဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကိုအမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ထားတာဖြစ်ပြီးတော့ဒီအထဲကမှ6နှစ်ကိုဩဂုတ်လ1ရက်နေ့ကလူငယ်တက်တာကွင်းနဲ့ရှော့ပေါက်ပေးလိုက်တာပါ။ကြံရှိနေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကျခံနေရပါတယ်ခင်ဗျာ
။ထောင်ဝင်စားတွေပိတ်ထားတဲ့ဒါကိုပြန်ပြီးတော့ဖွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်နေတဲ့အချိန်မှာဒေါ်ဆန်းစုကြည်အနေနဲ့သူ့ရဲ့ရှေ့နေတွေနဲ့တွေ့ဆုံခွင့်ရနိုင်ပွဲရှိမရှိဆိုတဲ့သတင်းကိုကိုငင်းညာကတင်ပြပေးခဲ့တာဖြစ်ပါလေရှင်တဆက်သေးပါပဲအကျဉ်းသားတွေမနက်ဖြန်မှာတော့ထောင်ဝင်စားတွေ့ခွင့်ပြန်ရတော့မယ့်သတင်းကိုတင်ပြပေးကြပါမယ်လာမယ့်အောက်တိုဘာလ24ရက်နေ့ကနေစပြီးတော့နိုင်ငံတော်ဝန်မှရှိတဲ့အကျဉ်းတော်တွေမှာထောင်ဝင်စားလူတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်လို့စစ်ကောင်စီပြောခွင့်ရက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်တလမှာတစ်ကြိမ်မှာတော့25မိနစ်ကြာတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်နေတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကနေစူးစီးတင်ပြထားတာကိုကိုစံကျော်ကတင်ပြပေးပါမယ်ရှင်
။အကျဉ်းထောင်တွေအတွင်းနိုင်ငံပုံမှန်တွေနဲ့ကြာခံရသူတွေကိုဖိနှိပ်တာ၊ညှဉ်းပန်းနှိပ်စက်တာ၊စေကူတာခွင့်မပေးတာစတာတွေရှိနေတယ်လို့နိုင်ငံရေးအကျဉ်းသားတွေဘက်ကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာပဲစစ်ကောင်စီဘက်ကအကျဉ်းထောင်တွေမှာအကျဉ်းသားတွေကိုထောင်ဝင်စားလူတွေ့ခွင့်ပေးဖို့စီစဉ်လာတာဖြစ်ပါတယ်။တလားမှာတစ်ကြိမ်ကို25မိနစ်ကြာတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုခုလိုအတည်ပြုပြောဆိုလိုက်ပါတယ်။
တွေ့ကြမလို့ထောင်စာတွေ့ခွင့်တော့အတွေ့ခွင့်တော့မနေ့ကအောက်တိုဘာ24ရက်နေ့ပြန်ပြီးတော့ကျွန်တော်ခွင့်ပြုမယ်ပြောပါတယ်ဗျာတွေ့ခွင့်ကတော့ထောင်ဝင်စာတွေ့ဆုံချိန်ပေါ့တစ်လတစ်ချိန်နဲ့ပြီးမယ်တစ်ချိန်ကိုကျွန်တော်25မိနစ်ဖြစ်မယ်အပြီးရင်တော့ကျွန်တော်ဝေးလာတဲ့ဒေတာလာရောက်တွေ့ဆုံတာရှိမယ်အဲ့ဒါတွေကတော့ဒီအတွေ့တဲ့လူဦးရေအနည်းများပေါ်မူတည်ပြီးအချင်းတော်တာဝန်ခံအရာရှိကဒါသူတို့တော့လိုအပ်တယ်လို့တိုးမြင့်ခွင့်တော့ကျွန်တော်တို့ပေးထားတယ်
ကိုဗစ်ဖြစ်ပွားခဲ့တဲ့အချိန်ကစလို့ကိုဗစ်စီးမြင်စီကံအရာထောင်ဝင်စားတွေးခွင့်ကို NLD အစိုးရလက်ထက်ကစတင်ပြီးပိတ်ပင်ထားတာဖြစ်ပါတယ်။အဲဒီနောက်အာနာသိန်းစစ်ကောင်စီလက်ထက်မှာလည်းတခြားနေရာတွေမှာကိုဗစ်စီးကံတွေဖြေလျှော့ပေးခဲ့ပေမဲ့ထောင်ဝင်စားတွေးခွင့်ကိုတော့ဖြေလျှော့ခဲ့တာမရှိဘဲအခုတစ်ချိန်မှလူတွေးဖို့ပြန်လည်ခွင့်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့မိသားစုဝင်တွေကအကျဉ်းသားတွေစီကိုအကျဉ်းဦးစီးရဲ့တတ်မှတ်ချက်အရနှစ်ပတ်တစ်ခါတချို့နေရာတွေမှာတစ်ပတ်တစ်ခါထောင်ဝင်စားပစ္စည်းပေးခွင့်ကိုတော့ကိုဗစ်ရောဂါတွေဖြစ်ကလေးကစီးကံချက်တွေအတိုင်းပေးဖို့ခွင့်ပြုထားခဲ့ပါတယ်။စီအနာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကသူတို့ကိုစန့်ကျင်သူတွေကိုဖမ်းဆီးစစ်ဆေးအကျဉ်းချပြီးတေတံချတာတွေအထိပြစ်ပေးခဲ့တာဖြစ်ပြီးအခုလိုဖမ်းဆီးခံရချိန်ကစလို့ထောင်ထဲအပြစ်ပေးခံရတဲ့အချိန်ထိမိသားစုနဲ့တွေ့ခွင့်မရကြပါဘူးဖမ်းဆီးခံရသူနိုင်ငံရေးအကျဉ်းသားတွေဟာစစ်ကြောရေးမှနှင်းပန်းနှိပ်စက်တာခံရတဲ့အတွက်နားမချတာကိုလက်အင်ကချိုးရင်းတာအပါအဝင်ထိခိုက်ဒဏ်ရာအကြီးအကျယ်ရခဲ့သူတွေရှိနေတာကြောင့်သူတို့ရဲ့ကျန်းမာရေးအခြေအနေကိုသိကျင်နေတဲ့မိသားစုဝင်တွေကထောင်ဝင်စာတွေ့ခွင့်ရဖို့ကာလရှည်ကြာတောင်းဆိုခဲ့တာဖြစ်ပါတယ်အခုခွင့်ပြုလိုက်တဲ့ထောင်ဝင်စာလူတွေ့ခွင့်အတွက်အိမ်တော်စုစီးရင်တဲ့ရေစကန်ထောက်ကင်စာရက်ွက်ထောက်ကင်စာနဲ့ကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးကြောင်းထောက်ကင်စာတွေပါဖို့လိုတယ်လို့အကျဉ်းဦးစီးဌာနကအမည်မဖော်လိုသူအရာရှိသူကပြောပါတယ်ဒါအပြင်အကျဉ်းထောင်တွေထဲမှာနိုင်ငံအကျဉ်းသားဆိုတာမရှိဘဲတရားရုံးအသီးသီးကဘယ်ပြစ်ဒဏ်နဲ့မဆိုအကျဉ်းချခံသူတိုင်းကိုအကျဉ်းသားလို့သာတတ်မှတ်ကြောင်းလည်းပြောပါတယ်နိုင်ငံပုံမှန်တွေနဲ့အကျဉ်းချခံရတဲ့တည်င်းသမားတဦးရဲ့မိသားစုဝင်တဦးကတော့တွေးခွင့်ပေးဖို့တရားဝင်အကြောင်းကြားလာတာမျိုးမရှိပေမဲ့တွေးခွင့်ပေးတဲ့အချိန်မှာတွားရောက်တွေးဆောင်မှုပြင်ဆင်သွားမယ်လို့အခုလိုပြောပါတယ်
။ဟိုဘာမှတော့ထွေထူးပြောရတော့မရှိပါဘူးဗျာ။ကျွန်တော်တို့တွေးခွင့်ရပြီဆိုလို့ချင်းရှင်းနေတဲ့တော့ဆက်သွယ်လုပ်ထားပါရယ်ဗျာ။တကယ်လို့တွေးခွင့်ရပြီဆိုလို့ချင်းကျွန်တော်ကိုယ်တိုင်တွားပြပါမယ်ညကိုကြီးနဲ့။ဟုတ်ဟုတ်ကဲ့ပါဗျာ
။အကျဉ်းသားတွေရဲ့အခွင့်အရေးတွေအပြည့်အဝပေးရမယ်အစားအကန့်အသတ်တွေနဲ့တွေးဆောင်ခွင့်ပေးတာဖြစ်လို့ကြိုးစိုးထောက်ခံစရာမရှိဘူးလို့နိုင်ငံအကျဉ်းသားဟောင်းများအဖွဲ့ကဦးထွန်းကြီးကပြောပါတယ်။
အာဒါပြည်နေပြည်သားပြည်နိုင်ငံတကာအဲဒီဒီဖျားရည်အပေါ်မှာဖြေလျှော့မှုတစ်ခုလို့တော့သုံးသပ်တယ်အဲဒီပုံမှာတော့အကျိုးဆိုစရာကျေးဇူးတင်စရာထောက်ခံစရာတော့အကြောင်းမရှိဘူးအာဒါပြည်နေပြည်သားပြည်နိုင်ငံတကာဖျားရည်အပေါ်မှာဖြေလျှော့မှုတစ်ခုအနေနဲ့လုံလာတော်များလေအကန့်အသတ်တွေကဖိနှိပ်ချုပ်ချယ်မှုတွေကလူ့ခွင့်ချိုးဖောက်မှုတွေကအခုချိန်ထိဟုတ်ပြီနော်ရှိနေတော့မယ် ဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီနိုင်ငံရေးဆန္ဒပေါ့နိုင်ငံရေးအတည်ဒါပေါ့နော်နိုင်ငံရေးစိတ်စေတနာအကြောင့်မဟုတ်ပဲနော်ဖိအားပေါ်မှာအထပ်ပေါက်တစ်ခုနေနဲ့သူတို့ဘက်ကဖြေရှုံးမှုတစ်ခုလုပ်လာတယ်လို့တော့အဲ့လိုမှတ်ချက်ပြုခြင်းနဲ့
နိုင်ငံအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့2023အောက်တိုဘာ20ရက်ကထုတ်ပြန်ကြေညာစစ်တပ်အာဏာသိမ်းပြီးနောက်နိုင်ငံတော်ဝန်မှဖမ်းဆီးခံထားရတဲ့အရသာ 25,000 ကျော်ရှိပြီးအဲ့ဒီထက်က 8,800 ကျော်ကိုနိုင်ငံရေးအမှုတွေနဲ့ထောင်ဒဏ်တွေချမှတ်ထားတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ဒါကတော့မနေ့ဖြန်အောက်တိုဘာလ24ရက်နေ့စပြီးတော့အကျဉ်းထောင်နေမှာထောင်ဝင်စာလူတွေ့ခွင့်ပေးဖို့စစ်ကောင်စီဘက်ကပြင်ဆင်နေတဲ့အကြောင်းကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်ဒေသခေါ်ကရင်နီဘော်လခဲဘက်မှာစစ်ကောင်စီဘက်ကထိုးစစ်ဆင်နေတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ဩဂုတ်လဇန်ကနေစပြီးတော့ကယားပြည်နယ်ဒေသအခေါ်ကရင်နီဒေသမှာထိုးစစ်ဆင်နေတဲ့စစ်ကောင်စီတပ်တွေကအခုဆိုရင်တော့ဖရူဇိုကနေပြီးတော့အရှိတောင်ဘက်ဘော်လခဲဘက်ကိုဆက်ပြီးတော့မှထိုးစစ်ဆင်နေပါတယ်။ဒါကြောင့်မို့လို့ဖရူဇိုဘော်လခဲကြားမှာရှိတဲ့ကျေးရွာဆဲရွာထက်မင်းကဒေသခံလူလူထောင်ပေါင်းများစွာကနေအိမ်တွေတွေကိုမပြောင်းရဲကြဘဲနဲ့တင်းချောင်ပြီးတော့ထွက်ပြေးနေကြရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမမတစင်အောင်ကတင်ပြပေးပါမယ်ရှင်
။ကရင်နီဒေသမှာအခုဆိုရင်စစ်ကောင်စီစစ်ကြောင်းတွေလှုပ်ရှားနေတာဖြစ်ပြီးညဘက်တွေမှာထွက်လေရှိတဲ့စစ်ကောင်စီရင်နှန်းတွေကနေလမ်းတလျှောက်လက်နက်ကြီးတွေနဲ့ဥတီယာမရှိတောက်လျှောက်ပစ်နေတာကြောင့်ဒေသခံတွေကြောက်လန့်ဆိုးရိမ်နေရပြီးတောတောင်တွေချမ်းမှာတွားရောက်ပုန်းခိုအိတ်ဆက်ကြရပါတယ်။လက်ရှိဖရူဆူမြို့နယ်မှာရောက်နေတဲ့စစ်ကောင်စီရဲ့စစ်ရင်တွေဟာဘော်လခဲဘက်ကိုစစ်ကြောင်းချီတက်နေပြီးတော့ဖရူဆူနဲ့ဘော်လခဲကြားတောက်လျှောက်ကကျေးရွာပေါင်း10ရွာထက်မနည်းဒေသခံထောင်ပေါင်းများစွာဒုက္ခရောက်နေကြတယ်လို့စစ်ဆောင်တဦးက VOA ကိုပြောပါတယ်
လက်ရှိစစ်ကောင်စီကထွေချင်တာကဒီဖူစု14ကနေဘော်လခဲကိုထွက်ဖို့ကကျွန်တော်လမ်းမှာသူတို့အဟတာလောက်တော့အခုကပြောတဲ့ဒီတကူအစုဝရွာပေါ့ရွာတွေကဥမာပလဲလဲဗီဒဟာရီပြီးတော့ကလီလိုပြီးတော့ဒေါ်တဲခိုပြီးတော့ဆလဲလို့ဆိုရင်အကလုံးရှောင်းတာပေါ့တချို့ကတော့နေ့ကင်းဆိုရင်ရွာကိုပြတ်လာတယ်ညကျတော့စစ်ဆောင်နည်းနည်းချောင်းရှိတဲ့တောင်ကြားထဲမှာတွားပြီးတော့အိပ်ရတာပေါ့အော်ကားကညမို့ချပါတော့လို့ဆိုတော့အညာခုနှစ်နိုင်ရှိနေဆိုသူတို့ပတ်ပတ်လဲလက်ပတ်ထုတယ်လေလက်ပတ်ထုတော့ဒီကလိုလာမဖြစ်နိုင်အောင်အဲ့လိုပတ်ထုတော့ရွာဘင်းနာဘင်းနာလို့လက်ပတ်ထုလိုက်လေပြီးတော့သူတို့ကားလုံးဆက်ဆက်တော့မပေါ်လေချောပေါ့
စစ်ဆောင်ကပြောဆိုသွားရဲ့14ဆိုတာဖူဆူမြို့နယ်အခြေစိုက်တဲ့စစ်ကောင်စီရဲ့အမှတ်14တန်းမြင့်စစ်လေကျင်းအကြောင်းပြောတာပါစစ်ကောင်စီတပ်တွေဟာအမှတ်14တန်းမြင့်လေကျင်းအကြောင်းကနေဘော်လခဲမတ်စလောင်းတောင်ထိမင်းလမ်းမကြီးမှာတက်အင်အားတိုးချဲ့ချထားတာကြောင့်နန်းဖဲကြီးရွာဆလဲလုံးကြီးရွာဓာလဲကြီးရွာတွေကလုံးလုံးမပြောင်းနိုင်ကြဘူးလို့ဆိုပါတယ်စစ်ကောင်စီနဲ့ဝေးတဲ့နေရာတွေနေကင်းဘက်အိမ်ကိုတစ်ချက်တစ်ချက်ပြန်လာကြည့်တဲ့သူတချို့ကတော့တောင်ရအလုပ်တွေပြေးလုကြပြီးညပိုင်းမှာတော်ရဲမှာပြန်ပြော့ပုန်းခိုကြရတယ်လို့ပြောပါတယ်ဩဂုတ်လဇန်ပိုင်းကတည်းကဖရူဆူဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေရဲ့စီရင်တဲ့အစီ60ထဲမှနေအဲ့ဒီအမှတ်14တဲမြင့်စစ်လေးကျင်းအကြောင်းမှရောက်နေတာပါအဲ့ဒီကနေဘော်လခဲဖာဆောင်မဲဆဲဘက်ကိုထိုးစစ်ဆင်နိုင်မှုအစ်စ်ကောင်စီကစူးစမ်းနေတာကြောင့်ကီနီဒီတာကန်ကာကွယ်ရေးပူပေါင်းတပ်ဖွဲ့တွေနဲ့ဂျူဂျာဂျူဂျာအခုချိန်ထိနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေလည်းဖြစ်ပွားနေပါတယ်စစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်တာအပြင်လေကြောင်းကပါအုံပြူပြီးဒေသခံတွေနေတဲ့ကျေးရွာတွေကိုတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ7ရက်နေ့ကနန်းခွီးခိုကြီးရွာမှာစစ်လေယာဉ်3စင်းလာပြီးတော့ဘုံကျဲတိုက်ခိုက်လို့ရွာကန်6ဦးထဲမှနေထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းစစ်ဆောင်တူကအခုလိုပြောပါတယ်
အော်တော့ဆိုတော့ဘယ်လိုဆုံးလဲဒီတော့တစ်ခါကြရဒီတော့လည်းဒီနဲ့လည်းပတ်ကျဲတော့ဒီနန်းခုခုမှာပတ်ကျဲတဲ့အရင်ကတော့ဟိုကဒီဒေသခါ၄၅၆ရတော့ထိတယ်ပြောတာပဲကျွန်တော်လည်းအဲ့ရွာဘင်းထဲမှာရှိတယ်ဒါပေမဲ့လေကပုံစီလာတော့ပတ်ကျဲတော့ကွာလဲဟိုဒရင်းယူလို့မရတော့လေကိုထွက်ပြစ်သူထွက်ပြေးအဲ့လိုမျိုးပေါ့ဒါပေမဲ့ကျွန်တော်ဒရင်းရတာကတော့၆ရက်ခုနေရတော့ပြည်သူထိတာပေါ့အသက်ဆုံးမှုတော့မရှိပါဘူးလုံးဝတော့ဒီအစလေးတွေထိတာပေါ့
အခုရပိုင်းကီနီဒေသနေတခြားနေဆက်မြို့နယ်တွေမှာစစ်ကောင်စီအင်အားပို့ပြီးတော့တိုးချထားပြီးစစ်ကြောင်းလှုပ်ရှားမှုတွေလုပ်တယ်လို့ဒေတာရင်းအခြေအနေကိုလေ့လာဆောင်ကြည့်နေတဲ့ကီနီလူခွင့်ရေးကွန်ရက်တီထောင်သူကိုပညာ VOA ကိုပြောပါတယ
်စစ်ကောင်စီကပို့ပြီးတော့မှအခုလူရင်အားတွေထပ်တိုးတယ်နောက်ဖက်ခုံဖက်ကိုလည်းအင်အားတွေထပ်ဖြည့်ထားတယ်နောက်ပြီးတော့မှအိုးရာတို့ပေါ့နော်နေပြည်တော်နဲ့ညီတဲ့ဟိုဖက်ချမ်းပေါ်ရတူဖက်မှာလည်းစင်အားတွေထပ်တူအားရရှိတယ်အခုတချို့ဒီလောကဒီမော့ဆိုကနေပရူဆိုပရူဆိုကနေဘော်လခဲဖေကိုတွားနာနေအရင်တိုင်းပေါ့နော်တိုက်ပွဲတာရတိုင်းဖြစ်တယ်လင်းနဲ့ဘုံကျဲတာတွေလင်းနေကြီးပစ်တာတွေတော့ရတိုင်းရှိတော့ပေါ့နော
်လက်တလုံးဖရူဆိုဘော်လခဲဖက်ကစီရေးချီနေနေပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူး အဲ့ဒီဒါမှလှုပ်ရှားနေတဲ့ကီနီမျိုးသားများကာကွယ်တဲ့ KNDF ဗဟုပြန်ကြားရေးတာဝန်ရှိသူတို့ကတော့စီရင်အရာအဓိကကြတဲ့နေရာတွေကိုစစ်ကောင်စီကနေမြေထိန်းချုပ်နိုင်မှုကြိုးစားလာတဲ့အတွက်ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မကြမကြတိုက်ပွဲတွေဖြစ်ပွားနေတယ်လို့မကြသေးခင်ကပဲ VOE ကိုပြောဆိုထားပါတယ်ရှင်
ကယင်ဒီဘက်မှာစစ်ကောင်စီတပ်တွေကဘော်လခဲဘက်ကိုဆက်ပြီးတော့ထိုးစစ်ဆင်နေတဲ့တရင်ကိုမမျှတစင်အောင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီတပ်နဲ့အေအေတို့ကြားမှာစီးရဲတင်းမာမှုတွေရှိနေတဲ့အချိန်မှာဒေသခံတွေရဲ့လုံခြုံရေးအခြေအနေကိုတင်ပြပေးကြပါတယ်ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေအေနဲ့စစ်ကောင်စီတပ်တွေကြားမှာနားလည်မှုနဲ့အပြစ်ရထားတဲ့အချိန်မှာတော့ရခိုင်ဘက်မှာနှစ်ဖက်ပြန်ပြီးတော့မှစီးရဲတင်းမာလာနေပါတယ်ဒီချိန်မှာပဲစစ်ကောင်စီဘက်ကဒေသခံပြည်သူတွေရဲ့ခရီးသွားလာမှုကိုတင်းတင်းကြပ်ကြပ်စစ်ဆေးနေပါတယ်စစ်ကောင်စီစစ်ဆေးရေးဂိတ်တွေမှာအချိန်တော်တော်လေးကြာအောင်စစ်ဆေးနေတာကြောင့်ကုန်စည်စီးဆင်းမှုတွေနှောင့်နှေးကျန်ကြသလိုအရေးပေါ်လူနာတွေဆေးရုံအချိန်မီမရောက်ဘဲတေဆုံးတာတွေလည်းရှိနေပါတယ်ကိုခင်မောင်စိုးမင်းပြောပြပေးပါမယ
်ဒီရက်ပိုင်းအတွင်းမှာပဲစစ်တွေမြို့နယ်ကြွေတဲပတ်စံကြီးကျေးရွာကအရေးပေါ်ကိုဝင်ဆောင်အမျိုးသမီးတဦးစစ်တွေဆေးရုံကိုအသွာစစ်တွေမျိုးအဝင်ကကြောက်တန်းကြီးစစ်ကောင်စီစစ်ဆေးရေးဂိတ်မှာတနအီနီးပါးစစ်ဆေးခံရပြီးဆေးရုံကိုအချိန်မီမရောက်တာကြောင့်သေဆုံးခဲ့တယ်လို့ကြည်တဲ့ပတ်စံကြီးကျေးရွာကဒေသခံတဦးကပြောပါတယ
်ဒီကတော့ပြောမယ်ဆိုရင်တော့သူတို့က9နာရီ45 10နာရီနီးပါးလောက်မှစစ်တွေကိုတော့တယ်လေတုံတုံရှင်နဲ့တော့တယ်ဆိုတော့အိမ်ကထွက်တဲ့အချိန်ကအဲ့ဒီလက်ကိုခုန်ဆက်ဆက်တယ်လေအဲဒီကကြာမယ်သူပြီးလမ်းမှာတွေးရင်လေအဲ့လိုကနဲချိတ်မယ်သူပြီးတော့သွားတာကြောက်တန်းကိတ်မှာမနေ့၄စီလောက်ကြာတယ်လေရောက်ဆက်ရောက်ဆက်ရောက်ဒီသူတို့မှာပါတော့တာကလူနာကိုခဲထားတာက၂ယောက်နောက်အပေါ်ပါတော့တာက၃ယောက်ရောက်ဆက်ရောက်ဆက်စိုက်တယ်လေရောက်ပြီးတယောက်တယောက်ပြီးစိုက်တယ်စိုက်လို့ပြီးတာနဲ့သူတို့ကလွဲမယ်ဆိုရင်သူအကြီးကလေဘုံမူကအိတ်နေတယ်လေသူ့ကိုမနှိုးလို့မရလို့ကြာနေခဲ့တယ်လေအဲ့လိုပဲပြောတယ်သူတို့ကတော့
ဒါအပြင်စစ်ကောင်စီနဲ့ AA အဖွဲ့နှစ်ဖက်စလုံးကစစ်အင်အားဖြည့်တင်းနေကြတဲ့ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်မြို့ဖြစ်တဲ့မောင်တော်မြို့မှာဆိုရင်လေဒေသခံတွေခရီးသွားမယ်ဆိုရင်ခွင့်ပြုချက်တွေအစင်းစင်ယူရတာကြောင့်အရေးပေါ်ခရီးသွားမယ်သူတွေနဲ့ဒေသခံကုန်သည်တွေအခက်ကြုံနေရတယ်လို့မောင်တော်ဒေသခံတဦးကပြောပါတယ်
မြန်မာတွေတွေအုပ်ချုပ်ရေးဌာနကနေတက်ကြောင်းဒါကလည်းတကူသွားမယ်သူတို့ကရက်ချေတောက်ခံတဲ့အရာဒီတော့ခွင့်အဲတောက်ခံသွားကိုပြန်ထောက်ခံပေးတယ်ပေါ့နော်လာဝကကိုရလို့မဟုတ်ဘူးစီမံခရိုင်စီမံကိုနော်ခရိုင်စီမံကိုကလည်းတစ်ဆင့်တစ်ဆောင်ယူပြီးတော့ဒီလာဝကအဲ့လိုမျိုးသုံးလေးနေရနောက်ရဲတောက်ခံတဲ့နော်အဲ့ဒါစုံမှရဲတောက်ခံတဲ့လို့
လုံယုံရေးအရာစစ်ဆေးတာကိုလက်ခံပေးမဲ့ရက်ွက်ထောက်ခံစာလောက်နဲ့ခရီးသွားလာခွင့်တွေအရေးပေါ်လူနာတွေအချိန်မီဆေးရုံကိုသွားနိုင်အောင်သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဆောင်ရွက်ပေးစေချင်တယ်လို့လည်းမောင်တော်ဒေသခံတဦးကပြောပါတယ်။အခုလိုစစ်ဆေးမှုတွေဟာရခိုင်ပြည်နယ်မြောက်ပိုင်းတစ်ခုတည်းတင်မဟုတ်ပဲရခိုင်ပြည်နယ်တစ်ခုလုံးမှာစစ်ဆေးရေးတွေတင်းကျပ်ထားတာပါ။အထူးသဖြင့်ရခိုင်ပြည်နယ်တောင်ပိုင်းကကြောက်ဖြူ၊တန်တွဲ၊တောင်ကုန်း၊မန်အောင်၊ရံပြဲစတဲ့မြို့နယ်တွေမှာလည်းနေအိမ်တွေတဲ့အထီဝေရောက်စစ်ဆေးတာတွေရှိတယ်လို့လဲလွတ်တော်ကိုစလေဟောင်းတူဦးဖြစ်တဲ့ဦးဖေတန်းကပြောပါတယ်
။အဲသူတို့ကတော့လုံခြုံရေးပြုချမှုတွေကစစ်ဆေးမှုတွေပေါ့ဌာနဆိုင်ရာနဲ့ပူးပေါင်းပြီးတော့လုပ်တဲ့ကိစ္စတွေရောရှိရပေါ့။သူတို့ချင်းအင်ဒီဘက်မှာပေါ့။ဟိုဘက်ပေါ့နဘခတ်ပြည်တဲ့အာမျိုးကြောက်စီတန်းတွေရံပြဲတောင်ကိုအဲ့မျိုးတွေမှာပို့ပြီးတော့ကတ်ဆက်ဆက်ပြုချရတယ်ပြီးတော့ဂျွဲလီအမခံလေးတရားရုံးဝန်ထမ်းကြီးနော်အုပ်ချုပ်ရေးဝန်ထမ်းကြီးအဲ့ဒါမျိုးအင်ဂျီလေးရှာတာပြီးစစ်ဆေးတာရှိတယ်။ပြည်သူတွေလည်းနည်းနည်းခက်ကြညာစစ်ဆေးတာပေါ့နော်။ဟိုအမှတ်ပုံတွေမကဘူးသူတို့ဖုံးနေပါလိစစ်ဆေးတာပြီးအဲ့ဒါမျိုးလုပ်တယ်ပေါ့
။မိုးခါမုန်တိုင်းအလွန်မှာရခိုင်ပြည်နယ်မှာရှိကြတဲ့ဒေသခံတွေစားဝတ်နေရေးအခက်ကြုံနေရတဲ့အချိန်စစ်ကောင်စီအနေနဲ့အခုလိုစစ်ဆေးရေးတင်းကျပ်တာတွေဒေသခံတို့ရဲ့လွတ်လပ်စွာခီးသွွာလာကွင်းတွေကန့်သက်တာကုန်ပစ္စည်းတည်ယူရေးတွေမှာကန့်သက်ချက်တွေပုံမလုံးဆောင်လာနေတာကြောင့်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့လဲရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရက VOA ကိုပြောဆိုခဲ့ပါတယ်ဒေသခံတွေအနေနဲ့မိုးခါမုန်တိုင်းကြောင့်ပျက်စီးသွားတဲ့နေအိမ်တွေကိုတောင်ပြန်မဆောက်နိုင်သေးတဲ့အခြေအနေမျိုးမှာစစ်ကောင်စီနဲ့ AA အဖွဲ့နှစ်ဖက်စလုံးတင်းမာမှုတွေကနေတိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို
Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်အောက်တိုဘာလ23ရက်တနင်္လာညချမ်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလှိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးကနာလူမှုရှုခင်းအစီအစဉ်နဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်မတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ MCA အခမ်းအနားပေါ်မှာသဘောထားအမြင်တွေကိုစူးစီးတင်ပြပေးထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုတော်လှန်တွန်းလှန်တဲ့လက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံပြည်သူတန်းနဲ့ချီလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့အချိန်မှာပဲစစ်ကောင်စီဘက်ကတနိုင်ငံလုံးအပြစ်ရစာချုပ် NCA ၈နှစ်ပြည့်အခမ်းအနားကိုကျင်းပခဲ့ပါတယ်ဒီလိုကျင်းပတဲ့အခမ်းအနားပေါ်မှာသဘောထားအမြင်တွေကိုစူးစီးတင်ပြထားတဲ့ရန်ကုန်ကသတင်းတောက်မှတ်စုကိုကိုသားညုံဦးကတင်ပြပေးပါမယ်ရှင
်မနက်ကတည်းကဒီကတော်များမှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့လက်နက်ကင်ပြုတ်ခါတွေဖြစ်ပွားနေတဲ့ချိန်ထဲမှာပဲတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစေးရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာ၈နှစ်ပြည့်အခမ်းအနားကိုစစ်ကောင်စီကနေပြီးတော့အောက်တိုဘာလ15ရက်နေ့ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကနေပြီးတော့မှကျင်းပပါတယ်အဲ့ဒီအခမ်းအနားကိုတော့စစ်ကောင်စီအဖွဲ့ဝင်တွေနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တချို့ပါဝင်နိုင်ငံရေးပါတီနိုင်ငံတကာတန်တမာတွေနဲ့ဌာနဆိုင်ရာအပြင်ရပ်ဖက်လူမှုအဖွဲ့စည်းကကုစလေတွေလည်းတယောက်ခဲ့ကြပါတယ် NCA ၈နှစ်ပြည့်အခမ်းအနားမှာအဖွဲ့မိကွန်းပြောခဲ့တဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကတမတော်အနေနဲ့ NCA စာချုပ်ပေါ်မှာဒါလီထားဆောင်ရမယ်လို့ပြောပါတယ်။ဒါအပြင်လူမျိုးကိုအခြေမခံမဲနဲ့နေမျိုးကိုအခြေခံတဲ့ Federal စနစ်အကောင့်ထဲပို့ဖို့လိုအပ်တဲ့အကြောင်းလည်းသူကထည့်သွင်းပြောသွားပါတယ်။နိုင
်ငံလူမျိုးစုများများပြားထားတဲ့ကျွန်တော်တို့နိုင်ငံအနေနဲ့ Federal စနစ်ကိုကျင့်သုံးရမှာလူမျိုးကိုအခြေခံတဲ့ Federal စနစ်ထဲနေမျိုးဒေသကိုအခြေခံတဲ့ Federal စနစ်ကိုအကောင့်ထဲပို့ဖို့လိုပါတယ်။ဒါမှမဟုတ် Federation ဆိုတဲ့ကွဲပြားခြားနှံ့မှုကိုအားပေးတဲ့ပြည်တော်စုပြောင်းခြင်းကိုဥတည်သွားစေနိုင်မဲ့ကိစ္စတွေကိုရှောင်ရှားနိုင်ပါတယ်ဖြစ်ပါတယ်
NCA စာချုပ်ဆက်ပြီးတော့အကောင့်ထဲပေါ်ဖို့နဲ့လက်မှတ်မထိုးရသေးတဲ့အဖွဲ့အစည်းနဲ့လည်းစနစ်ပွဲစီကိုအရောက်လှမ်းဖို့စစ်ကောင်းဆောင်ကတိုက်တွန်းပါလေအခမ်းအနားကိုတယောက်ခဲ့တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်က NCA စာချုပ်ကို၈နှစ်ကြာချိန်အထိအကောင့်ထဲမပေါ်နိုင်လို့ပြည်တော်စုအတွက်နင်းနာတဲ့အကြောင်းသူကထောက်ပြပါလေအခုရင်ဆိုင်နေရတဲ့အချက်တဲတွေပပောင်းစုံကအခက်ခဲတွေပို့ပြီးတော့မဆိုးဝါးသွားစေဖို့ဝိုင်းဝန်းအဖြေရှာဖို့ကိုလည်းဗိုလ်ချုပ်ကြီးရွတ်စစ်ကတိုက်တွန်းပါလေ
နာရကြတိကိုမြင်းချမ်းစွာမကယ်ရှင်းနိုင်ခဲ့တော့ဇနဲ့တိုင်းပြည်ကတိုင်းပြည်ဟာကြည်ရဲ့ပฏิပခနဲ့နောက်ဆက်သွဲအကျိုးအဆက်များကိုရင်ဆိုင်ကြုံတွေ့နေရပြီးတိုင်းပြည်ရဲ့ပြည့်ပေါင်းစုံအကြတိကိုပေါ်ပေါ်ပြီးဆိုးဝါးတစ်ချက်မဆိုးဝါးလာစေရန်ဝိုင်းဝန်းပြီးအပြေစာရမယ်အချိန်ရောက်ပြီလို့တိုက်ပွန်းလို့ဆိုလိုပါတယ
် NCA လက်မှတ်ရေးထိုးရမှာပါဝင်ခဲ့တဲ့ KNU ကင်မြူသားအစည်းအရုံးဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးမူတူစေဖူးကလည်းတက်ရောက်လာတဲ့တိုင်းသာလက်နက်ကင်အဖွဲ့တွေကိုစာမေကွန်ပြောပါတယ်ပြီးခဲ့တဲ့ကာလမှာ NCA စာချုပ်ကိုအကောင့်ထဲပေါ်မှုဟာအောင်မြင်တဲ့လောက်မအောင်မြင်ခဲ့တဲ့အကြောင်းသူ့ရဲ့မေကွန်မှာထည့်သွင်းပြောပါတယ်NCA စာချုပ်လက်မှတ်ရေးထိုးစဉ်မှာအတိတ်သက်ဖြစ်နေပါဝင်ခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့ဒီအခမ်းအနားကိုတယောက်ခဲ့တဲ့မျှော်လင့်ချက်ကိုအခုလိုပြောပြပါရစေ။
နောက်တစ်ခုကလည်းဒီနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့ပြဿနာအခက်အခဲတွေဟာ NCA ကာလတုန်းကကြိုတင်မျှော်မှန်းမထားတဲ့မျှော်လင့်မထားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အခါကျတော့ကျွန်တော်တို့ဒီ NCA ကိုပြန်ပြီးတော့အသက်ဝင်လာအောင်အားကောင်းလာအောင်လုပ်ဖို့ဆိုတဲ့အခါမှာဒီလက်ရှိရှိနေတဲ့အခြေအနေအရရက်ကိုခြုံငုံပြီးတော့ပြန်တုံးတက်ဖို့လိုတယ်လို့မြင်ပါတယ်။နောက်တစ်ခုကလည်းဒီ platform ကအခြေပြုပြီးတော့ပို့ပြီးကောင်းမွန်တဲ့ပြုပြင်ပြောင်းလဲမှုတွေလုပ်သွားရင်ကျွန်တော်တို့ကငြိမ်းချမ်းရေးနဲ့ပြန်ပြီးနှိမ့်ဆက်လာမယ်လို့မျှော်လင့်ပြီးတော့လာတက်တာဖြစ်ပါတယ
်။ NCA ရှင်းနေပြီအခမ်းအနားကိုလက်မှတ်ရေးထိုးထားတဲ့ဒီတိုင်းသာလက်နက်ကိုင်ဖွဲ့စည်းပြီးဖြစ်ကြတဲ့ KN ငြိမ်းချမ်းရေးကောင်စီ KNU KNLA PC ဒီမိုကရေစီအကျိုးပြုကင်တက်မတော် DGPE ရှက်ပြီးပြန်လဲထူထောင်ရေးကောင်စီ RCSS အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL လို့ ရခိုင်ပြည်လူမျိုးရေးပါတီ ELP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့တယောက်ကြပါတယ် NCA မှာပါဝင်လက်မှတ်ရေးထိုးခဲ့တဲ့ကရင်မျိုးသားအစည်းအရုံး KNU ချင်းမျိုးသားတပ်ဦး CNF နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF တို့ကတော့ NCA စာချုပ်ပြည့်ပြည့်သွားပြီဖြစ်တဲ့အကြောင်းပြီးခဲ့တဲ့အောက်တိုဘာလ12ရက်နေ့ကလေးကသဘောထားထုတ်ပြန်ခဲ့ပါတယ် NCA ရှင်းနှစ်ပြည့်ပွဲအခမ်းအနားကိုတယောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF အဖွဲ့ဝင်3ဦးကိုနိုင်ငံရေးနဲ့စစ်ဖက်ဆိုင်ရာတာဝန်တွေယူသိမ်းလိုက်တဲ့အကြောင်းလဲ EPSDF ကကြေညာပါရယ် NCA လက်မှတ်ရေးထိုးထားတာမရှိပေမဲ့လက်မှတ်ရေးထိုးနိုင်ရေးဆွေးနွေးခဲ့မှုတဲ့ KNU အမျိုးသားတိုးတက်ရေးပါတီ KNPP ကလည်းစစ်ကောင်စီကလုပ်တဲ့ NCA အပါအဝင်ဆွေးနွေးပွဲတွေဟာဟန်ပြတာဖြစ်လို့လက်ခံယုံကြည်စရာလုံးဝမရှိဘူးဆိုပြီးတော့သဘောထားထုတ်ပြန်ပါရယ်စစ်ကောင်စီဘက်ကတစ်ဖက်မှာအဖြစ်ခက်ရက်စဲရေးဆောင်နေတယ်ဆိုပေမဲ့လေကြောင်းတိုက်ခိုက်မှုတွေစစ်ကြောင်းထူရာတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်နေရဒေသတချို့မှာဒေသကံတွေဟာသူရဲ့နေအိမ်ကိုမပြန်နိုင်ကြသလိုပြန်စရာအိမ်လုံးဝမရှိတော့တဲ့သူတွေလည်းရှိပါတယ်။အာဏာသိမ်းပြီးတဲ့နောက်ပိုင်းနေရစွန့်ခွာထွက်ပြေးနေရသူပေါင်း2,000နီးပါးရှိလာပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုယုံ UNOCHA ကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံဒေသအတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းပေါင်း440ကလည်းမြန်မာစစ်ကောင်စီကိုနိုင်ငံတကာအနေနဲ့အရေးယူဖို့ဆိုပြီးတော့တောင်းဆိုတိုက်တွန်းကြပါတယ်။လွန်ခဲ့တဲ့7နှစ်တုန်းက NCA စာချုပ်ကိုအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိအသက်တွေနဲ့ပြည်သူတွေတက်တွေရှေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့ရှင်းနှစ်ပြည့်အခမ်းအနားမှာစစ်ကောင်စီဥက္ကဋ္ဌဘူဂျုံမူကြီးမင်းအောင်လိုင်ကပြောပါတယ် NCA စာချုပ်ကိုဆက်လက်အကောင့်ထဲပေါ်ဖို့နဲ့လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေအနေနဲ့လည်းစွန့်နှုတ်တွေအရောက်လှမ်းဖို့ဆိုပြီးတော့သူကတိုက်တွန်းခဲ့ပါတယ်မြန်မာပြည်တနန်တလျားစစ်ပွဲတွေဒုက္ခတွေနဲ့နိုင်ငံရေးပြည်ပခန့်တွေကြောင့်မတည်မငြိမ်ဖြစ်နေတဲ့အချိန်မှာစစ်ကောင်စီကအခုလိုလုပ်တဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲစာချုပ်နှစ်ပတ်လည်အထိမ်းအမှတ်ပြုလုပ်တာကိုဝေဖန်မှုတွေကရှိပါတယ်ဒါအပြင်စစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်လည်းဒီစာချုပ်ဟာပြည့်ပြည့်သွားပြီးတော့အသက်မဝင်တော့ဘူးလို့တိုင်းရင်းသားလက်နက်ကိုင်တွေအတော်များများကယူဆတဲ့အပြင် PDF ပြည်သူ့ကော်မတီတပ်ဖွဲ့တွေနဲ့နိုင်ငံအနှံ့အပြားစီးပြိပခတွေကရှိနေစေဖြစ်တာမို့လို့လည်းဒီခန်းနာဟာဟန်ပြလုပ်ရပဲလို့ဝေဖန်ပြောဆိုကြတာကိုဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုမှာပြန်ဆက်လိုက်ရပါမယ်ခင်ကျွန်တော်တားညို့ပါ
လေကြောင်းကနေပါတိုက်ခိုက်မှုတွေတနိုင်ငံလုံးမှာအပြစ်ခတ်တွေပြင်းထန်နေတဲ့အချိန်မှာပဲစစ်ကောင်စီဘက်က NCA ရှင်းနှစ်ပြည့်ညဉ့်ညံရေးခန်းနာကျင်းပတဲ့အပေါ်မှာသဘောထားအမြင်တွေကိုစုစည်းပြီးတော့ကိုသားညုံဦးကရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန်းနာကိုတင်ဆက်ပေးကြပါတယ်အီတလီနိုင်ငံရောမမြို့တော်မှာတည်ရှိတဲ့ FAO ဌာနချုပ်မှာတော့အောက်တိုဘာလ19ရက်နေ့ကကမ္ဘာလူငယ်စာနယ်ရိက္ခာနေ့ကိုကျင်းပခဲ့ပါတယ်။အဲဒီနေရာမှာတော့လူငယ်တက်ကြွလှုပ်ရှားတဲ့သူတွေ၊ကြော်ကြားသူတွေ၊စဖို့မှုတွေနဲ့စွန့်ဦးတီထွင်သူတွေတက်ရောက်ခဲ့ကြပြီးတော့ရေအရင်းမြစ်ကာကွယ်ရေးခိုင်မာတဲ့ဆောင်ရွက်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။အနာဂတ်မျိုးဆက်တွေအတွက်ပို့ပြီးတော့မှရေရှည်ခံတည်တံ့စေပြီးတော့စာနယ်ရိက္ခာလုံခြုံမှုရှိစေရေးအတွက်ရည်ရွယ်တာဖြစ်ပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တိန်ဂီထိုက်ကစူးစီးတင်ပြပေးထားပါတယ်။
ကမ္ဘာမှာဆာလောင်မွတ်သိမ်မှုနဲ့ပြိပခါတွေတိုးလာနေချိန်မှာတဘာဝအရင်းမြစ်တစ်ခုဖြစ်တဲ့ရေအရင်းမြစ်ကာကွယ်ထင်းသိမ်းရေးရေးချီမှုကိုပါဝင်ဆွေးနွေးသူတွေအလေးထားဆွေးနွေးခဲ့ကြပါတယ်။ကမ္ဘာစန္ဒရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ညွှန်ကြားရေးမှူးချုပ် Q Dong Ju ကတော့ရေအရင်းမြစ်ဟာဆိုရင်သက်ရှိရင်းနဲ့စန္ဒရိတ်ခါအတွက်အခြေခံဖြစ်တယ်လို့ပြောပါတယ်။စိန်ခေါ်ကိစ္စချက်တွေနဲ့ဖြည့်ရှင်းချက်တွေကိုဆန့်စစ်နေကြတာနဲ့အတူပဲအနာဂတ်မှာဆန်းနရိတ်ခံနဲ့တောက်တုံးရေပိုပြီးကျွဲဝလာရေးအတွက်လူငယ်တွေအနေနဲ့သူတို့ရဲ့အပြုသဘောဆောင်တက်ကြွမှုစိတ်အားထက်သန်မှုစွန့်စားတီထွင်လွတ်မှုတို့ကိုအသုံးချကြဖို့လဲတိုက်တွန်းလိုက်ပါတယ
် Dear friends you are the future
and အနာဂတ်ဖြစ်တဲ့မိတ်ဆွေတို့အနေနဲ့လူတို့ကဘာမြင်နဲ့ကျွဲဝတိုးတက်မှုတွေအတွက်ပိုပြီးကောင်းမွန်တဲ့ကဘာကြီးဖြစ်စေဖို့ကျွန်တော်တို့ရဲ့အမွေအနှစ်ကိုဆက်လက်တည်ဆောင်သွားဖို့လိုပါတယ်
ဘာရီစားသုံးနေကြတယ်ဆိုတာကိုပို့ပြီးတော့နားလည်သိရှိဖို့လိုအပ်ချက်နဲ့ဆနရိတ်ခါဟာတောက်သုံးရည်အပေါ်မှာတက်ရောက်ရှိမှုတို့ကိုလည်းလေ့လာခဲ့ကြပါတယ်။တောက်သုံးရည်အရေးစိုးရိမ်နေကြရတဲ့နိုင်ငံတွေမှာနေထိုင်ကြသူစုစုပေါင်းက1.4 ဘီလီယံလောက်ရှိနေပြီးလူသန်းပေါင်း600လောက်ကတော့ရေဓူးကိုအခြေပြုတဲ့ဆနရိတ်ခါစနစ်အပေါ်မှာမိခိုနေရသူတွေတစ်စိတ်တစ်ပိုင်းမိခိုနေရသူတွေဖြစ်တယ်ဆိုတာကိုလည်းကမ္ဘာဆန်းနယ်ရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ညွှန်ကြားရေးမှူးချုပ်ကမှတ်ချက်ပေးပြောပါတယ်။တဘာဝအရင်းမြစ်တွေကိုအလေးထားပြီးအာဟာရပြည့်ဝတဲ့ဆန်းနယ်ရိတ်ခါလုံလောက်ရေးကိုဖော်ဆောင်နိုင်စေမဲ့စိုက်ပျိုးထုတ်လုပ်တဲ့ဆန်းနယ်ရိတ်ခါစနစ် ရေရှည်တည်တတ်အောင်ဆောင်ရွက်ဖို့အရေးကြီးတာကိုလည်းသူကထောက်ပြပါတယ်။ရေမရှိတာကြောင့်အဆိုးရွားဆုံးထိခိုက်သက်ရောက်ရသူတွေထဲမှာအများအပြားကတော့တစ်နှစ်လိုအပ်ချက်တစ်နှစ်အရေးမီအောင်ကြိုးစားနေကြရတဲ့လယ်သမားငယ်တွေအထူးသဖြင့်အမျိုးသမီးတွေတိုင်းရင်မျိုးနွယ်စုဝင်တွေရွှေပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေဖြစ်ကြတယ်လို့လည်း FAO ညွှန်ကြားရေးမှူးချုပ်ကပြောပါတယ်။ပိုပြီးရေရှည်တည်တတ်မဲ့ရေရင်းမြစ်စီမံခန့်ခွဲမှုစားနပ်ရိက္ခာလုံခြုံမှုရှိတဲ့အနာဂတ်အတွက်စုပေါင်းဆောင်ရွက်ရေးကို FAO ညွှန်ကြားရေးမှူးချုပ်ကလူငယ်တွေကိုပြောကြားခဲ့တယ်လို့ပဲအနာဂတ်ကိုပိုင်ဆိုင်တဲ့လူငယ်တွေရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့လည်းသူကပြောပါတယ်
။ Bigger problems can be solved through the small action.
ဆောင်ရွက်ချက်လေးတွေကနေတဆင့်ပြဿနာကြီးတွေကိုဖြေရှင်းနိုင်ပါတယ်။အနာဂတ်မှာတောက်သုံးရင်နဲ့စားနပ်ရိက္ခာလုံခြုံရေးကိုပိုပြီးရေရှည်ခံတဲ့စီမံခန့်ခွဲရေးအတွက်ကျွန်တော်တို့မှာခိုင်မာတဲ့ရည်မှန်းချက်တွေရှိပါတယ်။ကျွန်တော်တို့ကမ္ဘာကြီးရဲ့အနာဂတ်ကိုပိုင်ဆိုင်တဲ့လူငယ်တွေဖြစ်တဲ့ခမားတို့ရဲ့ပါဝင်ဆောင်ရွက်မှုကအရေးကြီးပါတယ်။သဘာဝဝန်းကျင်အတွက်ကောင်းမွန်တဲ့စားနပ်ရိက္ခာတောက်သုံးရင်နဲ့စားနပ်ရိက္ခာလေလွင့်ဆုံးရှုံးမှုလျော့ပါစေရေးရေကိုပြန်လဲတန့်စင်သုံးဆွဲနိုင်မဲ့ဘေးကင်းတဲ့နီလန်းတွေရှားဖွေရေးနဲ့ရေညဉ့်ညမ်းမှုကာကွယ်ရေးတို့ကိုဆောင်ရွက်ပြီးအပြောင်းလဲတွေလုပ်နိုင်ကြပါတယ်လူတိုင်းနေရာတိုင်းမှာစားနပ်ရိက္ခာနဲ့တန့်ရှင်းတဲ့တောက်သုံးရေလုံလောင်ရေးကိုအတူတကွပူးပေါင်းဆောင်ရွက်နိုင်စွမ်းရှိပါတယ
်စပိုမှုတူလည်းဖြစ်ဤကွေရောဆိုင်ရာချစ်ချည်ရေးတန်တမန်လည်းဖြစ်တဲ့ရိုဒရီဂိုပါချီအိုကတော့ရေအရင်းမြစ်လုံခြုံမှုနဲ့ဇီဝမျိုးစုံမျိုးကွဲတည်ရှိမှုကြားချိတ်ဆက်မှုကိုအလေးထားပြောပါတယ်။တစ်ပင်တွေကိုကာကွယ်ပြီးအနာဂတ်ကဘာကိုထိမ့်သိမ်းဆောက်ရှောက်သူတွေဖြစ်စေကြဖို့ကိုလည်းလူငယ်တွေကိုသူကတိုက်တွန်းပါတယ်။ကဘာပေါ်မှာတစ်ပင်တွေပိုပြီးများလာရင်ရေအရင်းမြစ်လည်းပိုပြီးတော့ကျွဲဝလာမယ်လို့သူကပြောခဲ့တာပါ
။ The more trees we have in our planet, the more water we have.
ဒါကြောင့်လေဇီဝမျိုးကွဲမျိုးစုံတည်ရှိမှုဟာအရေးကြီးတာဖြစ်ပါတယ်။ရေနဲ့ဇီဝမျိုးစုံမျိုးကွဲတည်ရှိမှုဟာဓာတ်ရိုက်ဆက်ဆက်နေပါတယ်။သစ်ပင်တွေပိုပြီးစိုက်ပျိုးကြဖို့နောက်ကမ္ဘာပေါ်မှာရှိပြီးသားသစ်ပင်တွေကိုပြုစုစောင့်ရှောက်ပြီးဖြည့်ရှင်းဆောင်ရွက်ကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။ရာသီဥတုပြောင်းလဲမှုဆိုင်ရာအချက်အလက်ပြဿနာတွေကိုစိုးရိမ်မှုဟာကြောင်းကျိုးစီလျော်မှုရှိပေမဲ့ဒီကိစ္စကိုဘာမှအရေးယူလှုပ်ဆောင်ခြင်းမရှိတာကိုတော့လက်တင်ခံနိုင်စရာမရှိဘူးလို့လူငယ်တက်ကြွလှုပ်ရှားသူအိုလီဗီယာမန်ဒယ်ကပြောပါတယ
် Everyone no matter how old can make a big difference everyone can be an activist
ဘယ်သက်ရွယ်ပဲဖြစ်ပါစေပြောင်းလဲတွေဆောင်ရွက်နိုင်ပါတယ်လူတိုင်းဟာတက်ကြွလှုပ်ရှားသူဖြစ်နိုင်ပါတယ်ကိုယ့်ရဲ့အတိုင်းဝိုင်းကိုယ့်အိမ်ကိုယ့်ကျောင်းအတွင်းမှာဆောင်ရွက်ချက်လေးတွေစတင်ဖို့ပဲလိုပါတယ်လူတိုင်းရဲ့ဆောင်ရွက်ချက်ကအရေးပါပြီးအခုချိန်ဟာဆိုရင်အရေးယူဆောင်ရွက်ဖို့အလိုအပ်ဆုံးအချိန်လည်းဖြစ်ပါတယ်။ကျမတို့အသက်ရှင်ရက်တည်းရဲ့အတွက်တွန်းလှန်နေရခြင်းဖြစ်ပြီးအတူတူကပူးပေါင်းဆောင်ရွက်မှာပဲအားလုံးပါဝင်နိုင်တဲ့ပိုးပြီးတော့ကျန်းမာတန့်ရှင်တဲ့အနာဂတ်ကိုတည်ဆောက်နိုင်မှာပါ
။ဥယျာဉ်ဒီဇိုင်နာဂျန်းမူကာဘင်ကတော့အိုင်ယလာနိုင်ငံဆိုင်ရာချစ်ချည်ရေးတန်တမန်ဖြစ်ပါတယ်။ရေရင်းမြစ်စီမံခန့်ခွဲမှုပိုပြီးကောင်းမွန်လာဖို့အရေးကြီးတယ်ဆိုတာကိုသူကအလေးထားပြောဆိုပါတယ်။တဲ့ပင်နေစိုက်ပြိုးတဲ့အခါမှာလဲတဘာဝကိုလိလာတင်ယူချဖို့တိုက်တွန်းပါတယ
် So I stopped using all chemicals and all artificial feeds and I began to
တဘာဝမဟုတ်တဲ့အစားအသောက်တွေကိုရှောင်ကျင်ပါတယ်တစ်တော်တွေတဘာဝကကျွန်တော်တို့ကိုဘာတွေပေးထားလဲဆိုတာကိုစပြီးလိလာခဲ့ပါတယ
်လူငယ်ကပ္ပစားနပ်ရိက္ခာနည်းကိုတက်ရောက်လာတဲ့နိုင်ငံတကာပုဂ္ဂိုလ်တွေထဲမှာတော့အိန္ဒိယကစပိုမှုအနာဟီတာဒွန်ဒီဘရာဇီးကဘယ်လာဂီလ်၊ဂါနာကဖာတမာဘင်တာ၊နောက်အီတလီကမတ်မာရိုလာတို့လည်းပါဝင်ကြပါတယ်ရှင
်။မတ်တန်ဂီထိုင်စူးစီးတင်ပြပေးခဲ့တဲ့စီးပွားရေးခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ရွှေပြောင်းလှုပ်သားဘွားကနေပြီးတော့ဘွဲလွန်ကျောင်းသားဖြစ်လာသူဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်။ အင်္ဂလိပ်စာကိုသင်ကြားခြင်းလို့လေ့လာရင်းကနေပြီးတော့ထိုင်းနိုင်ငံချင်းမိုင်တက္ကသိုလ်မှာဘွဲ့လွန်သင်တန်းတက်နိုင်တဲ့အထီးဖြစ်လာခဲ့တယ်လို့ဘွဲ့လွန်ကျောင်းသားကိုနိုင်လင်းကပြောပါရယ်မြန်မာနိုင်ငံမှာတော့သူ၄တန်းပဲအောင်ခဲ့ပါတယ်ဒါပေမဲ့အင်္ဂလိပ်ဘာသာနဲ့လူမှုရေးသိပ္ပံဘွဲ့လွန်ဘာသာရပ်ကိုချင်းမိုင်တက္ကသိုလ်မှာသင်ကြားနိုင်ဖို့သူဘလို့စူးစမ်းခဲ့တယ်လဲဆိုတာကိုကိုနိုင်လင်းကိုဆက်သွယ်မေးမြန်းပြီးတော့မတ်စုမြတ်မွန်ကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြပေးထားပါတယ်
ထိုင်းနိုင်ငံထဲမှာဒီတရားဝင်ရွှေ့ပြောင်းလုပ်သားအနေနဲ့အလုံးလုံးနေရပေမဲ့ပညာသင်ခြင်းနဲ့ဆိုရင်တင်ယူနိုင်တဲ့နည်းလမ်းတွေရှိပါတယ်လို့ကိုရိုင်းပညာသင်နေသူတယောက်ကပြောပါတယ်။သူကတော့ဒီလက်ရှိချင်းမိုင်တက္ကသိုလ်မှာဘွဲ့လွန်မာစတာဘွဲ့အတွက်ကျောင်းတက်နေတဲ့ကိုနိုင်လင်းဖြစ်ပါတယ်။ရှမ်းပြည်နယ်ကနေ2008ခုနှစ်မှာထိုင်းနိုင်ငံထဲကိုဒီတရားဝင်ခြေချင်းဝင်ရောက်ပြီးရွှေ့ပြောင်းလုပ်သားအနေနဲ့အလုံးလုံးခဲ့ရကနေချင်းမိုင်တက္ကသိုလ်မှာဒီဘွဲ့လွန်ကျောင်းတက်တဲ့အထိဘလို့စူးစမ်းခဲ့ရတယ်လဲဆိုတာကိုကိုနိုင်လင်းကိုမေးကြည့်ပြပါတယ်
။အခုလောလောဆယ်တော့ကျွန်တော်ကဒီချင်းမိုင်တက္ကသိုလ်မှာဒီလူမှုရေးသိပ္ပံမှာနော်အင်္ဂလိပ်လိုဆိုတော့ဒီ social science ကိုဟို specializing in development study အဲ့ဒီဘာသာရပ်ကိုတက်နေတယ်ပေါ့နော် international program မှာတက်နေတယ်။အာ second year ရောက်နေပြီပေါ့ပုံမှန်ဆိုလို့ရှိရင်တော့သူက2 years program ဒါပေမဲ့တော်တော်များများကတော့ကျွန်တော်ဟို2 years ကျော်တယ်3 years အလောက်တော့တက်ရတယ်ပေါ့နော်ပြီးတော့ကြံတဲ့အချိန်မှာတော့ကုလောလက်ဆင်ကလည်းကျွန်တော် thesis လုပ်နေတယ် thesis လုပ်ရင်းနဲ့အဲ့လိုမျိုးကြံတဲ့အချိန်ကိုအားလက်တဲ့အချိန်ကိုစတင်ပေးနေတယ်ပေါ့နော်စတင်ပေးတယ်ဆိုတာလည်းပဲ GED အဓိက social study ကိုကျွန်တော်ကအဲ့လိုမျိုးဟိုအခွက်တစ်ခွက်မှာသင်ပေးနေတယ်ပေါ့နော
်ဒီမှာ GED ဆိုတာကတော့ဒီ American နဲ့ Canadian နိုင်ငံတွေမှာပေါ့နော်ဒီအထက်အတန်းအဆင့်အောင်ထားတာနဲ့ညီတဲ့ဟိုပညာရေးချင်းအသိအမှတ်ပြု certificate ကိုပြောတာပါဆိုတော့ကိုနိုင်လင်းကတကယ်တော့ပေါ့နော်ဒီထိုင်းနိုင်ငံထဲကိုတရားမွေရွှေပြောင်းအလုပ်သမားအနေနဲ့ရောက်လာတယ်ရောက်လာပြီးတော့မှဒီခက်ခက်ခက်ခက်အလုပ်တွေလုပ်တယ်ပေါ့လေဆိုတော့အဲဒီကနေမှအခုလက်ရှိမှာတော့ချင်းမိုင်တက္ကသိုလ်မှာဒီဟိုမာစတာဘွဲ့ဘွဲ့တော်ကျောင်းသားတယောက်ချင်းနေဖြစ်နေပါပြီဆိုတော့အဲ့လိုမျိုးဖြစ်လာအောင်ပေါ့နော်ဒီပညာသင်နိုင်တဲ့နည်းလမ်းတွေကိုဘယ်လိုသိခဲ့လဲရှာခဲ့ရလဲဆိုတာကိုလည်းအရင်ပြောပြပါလားရှင
်ဟိုပြောမလို့ရှင်အတိမိတ်ဆွေတွေနေပေါ့နော်ဒီချင်းမိုင်မှာရှိတဲ့ Migrant Learning Center မှာအဲ့လိုမျိုးအင်္ဂလိပ်စာဆက်စားတော့အင်္ဂလိပ်စာဟိုအင်္ဂလိပ်စကားနည်းနည်းတက်ရှင်းလာလဲပါတယ်ပေါ့နော်အဲ့တော့ကျွန်တော်ကအဲ့ဒီနောက်ဆုံးလုပ်တဲ့အလောက်ကဟိုတယ်မှာဆိုတော့ကိုက migrant လည်းဖြစ်တယ်အင်္ဂလိပ်စကားလေးတက်တယ်ဆိုလို့ရှိရင်ဒီများနည်းနည်းရှင်းလို့ရတယ်ပေါ့အဲ့ဒါကြောင့်လည်းပါတယ်ဟိုဝါသနာနဲ့အင်္ဂလိပ်စကားတက်ရှင်းတဲ့အတွက်ကြောင့်မလို့အဲ့ဒါကတော့ရည်ရွယ်ချက်ပဲဆက်စားတော့ဒီလိုမျိုးတက္ကသိုလ်တွေဘာတွေတက်ရမယ်လို့လဲဟိုမထင်ခဲ့ဘူးတိလည်းမသိပေါ့နော် 2013 လောက်ဆိုလို့ရှိရင်ဘာမှကိုမသိတာဘာလို့ဆိုတော့2013မတိုင်ခင်တော့ဆိုလို့ရှင်ဟို၄တန်းကျောင်းမဲ့ပြီးခဲ့တယ်ဒါပေမဲ့အင်္ဂလိပ်စကားဆိုလို့ရှင်ဟို ABC တောင်မှရအောင်မရခဲ့ဘူးအဲ့လိုမျိုးဒါပေမဲ့အဲ့ဒီတနှစ်2013ကနေပြီးစပြီးတော့အင်္ဂလိပ်စကားလေးနည်းနည်းဟိုနည်းနည်းပပပေါ့နော်တက်ထားလဲဘင်းကျောင်းကိုတိလိုက်တယ်ပေါ့နော် Beam Education Foundation ကိုစတိလိုက်တယ်အဲ့ဒီမှာ2014မှာစပြီးတော့စပြီးတော့ PGED တဘောမျိုးပေါ့အဲ့လိုမျိုး basic education GED ကိုဟိုသင်နိုင်ဖို့အတွက်တက်နိုင်ဖို့အတွက်ကိုနည်းနည်း social study တို့သင်္ချာတို့ပါလို့ပေါ့နော် science တို့အဲ့လိုမျိုး basic တွေ2014မှာတက်တယ်ပြီးတော့မှ2015လောက်ကျတော့အဲ့လိုမျိုးတစ်ခါတည်းပဲအဲ့ဒီဘင်းကျောင်းမှာပဲဟို GED program ကို join လိုက်တာပေါ့နော်ဟုတ်ကဲ့အဲ့ဒါမှ2015လောက်မှာ GED တစ်နှစ်လောက်ဟိုအပြေအဝတက်လိုက်တယ်တက်ပြီးတော့မှဟို2016လောက်မှာဟို August လောက်မှာဖြည့်ပြီးတယ်ပေါ့အားလုံး
ဒီ GED လို့ဒီအင်္ဂလိပ်ဘာသာနဲ့သင်ရတဲ့ဘာသာရပ်တွေအတွက်ကိုဘယ်လောက်ထိပေါ့နော်ကိုကဟိုသင်နိုင်ဖို့အတွက်ခက်ခက်ခက်ခက်စူးစမ်းခဲ့ရတယ်ဆိုတာကိုလည်းပြောပြပါလားရှင
်ကျွန်တော်ကလည်းပြောမှာဆိုလို့ရှင်တကယ်လည်းဟိုအဲ့လိုမျိုးအင်္ဂလိပ်စာကလည်းတက်ရှင်တဲ့စိတ်လည်းပါတာပေါ့နော်ဆန်းစားဘူးလို့အင်္ဂလိပ်စကားနည်းနည်းဟို crazy ဖြစ်တယ်ပေါ့နော်အဲ့ဒါဆိုလို့ရှင်ကျွန်တော်ကအဲ့လိုမျိုးအလောက်မှာဆိုလို့ရှင်လည်းအင်္ဂလိပ်တချင်းတွေစကားတွေဗီဒီယိုတွေအားလိုက်ရှင်ကြည့်တယ်စာတွေဘာတွေဟိုဆရာဆရာမတွေအရောင်ဟိုဟို assignment တွေပါတယ်မလုပ်ခိုင်းဘူးကိုယ်တိုင်ပဲအဲ့လိုမျိုး sentence တွေပါတယ်မှန်ရေးတော့တစ်ခါကြောက်လိုက်ရင်ဆရာမကြာငါနည်းမခိုင်းနေပါလို့လောက်တော့အဲ့လိုမျိုးတွေပြောတာမျိုးတွေရှိရယ်ကိုကဟိုတက်ရှင်တာဘောနော
် GED certificate ရဖို့အတွက်ကကြတော့ဒီ Beam ပညာရေး foundation ကနေပြောကူညီပေးတယ်ပေါ့လေဆိုတော့အဲ့ဒီကနေမှဒီချင်းမိုင်တက္ကသိုလ်ကိုဆက်တက်နိုင်ဖို့အတွက်ဟို scholarship ရအောင်ဘောဘယ်လိုမျိုးစူးစမ်းခဲ့ရလဲရှင
်2019တော့ GED လက်ပြီးပြီအာတက္ကသိုလ်လည်းဝင်ခွင့်ရတယ်ဟို scholarship လဲ prosper obama နေပြီးတော့ဟို scholarship ရတာပေါ့เนาะတခုက prosper obama ကသူက full scholarship တော့မဟုတ်ဘူးဒါပေမဲ့ဒီလိုမျိုးထိုင်းနိုင်ငံတို့ဆိုလို့ရှိရင်အရှေ့တောင်အာရှနိုင်ငံဆိုလို့ရှိရင်အဓိက ကျွန်တော်တက်တဲ့ချိန်မှန်တက်ကတူဆိုလို့ရှိရင်တော့ဟိုကိုတုံးတက်လို့ရှိရင်တော့လောက်တာပေါ့နော်ကြံတဲ့လူငွေတွေဆိုလို့ရှိရင်တော့အဲ့လိုကြောင်းပိတ်တဲ့အချိန်ကြလို့ရှိရင်ကျွန်တော်ကဟိုကျွန်တော်ဆရာဆိုင်မှာစားတောက်ဆိုင်မှာအဲ့လိုမျိုးဟိုရရအလုပ်လုပ်တာပေါ့နော်အလုပ်လုပ်ပြီးတော့အဲ့လိုမျိုးမရသေးကြောင်းပိတ်ရဆိုရင်ဟိုအလုပ်လုပ်ပြီးတော့ဟိုမမိုးရအောင်လို့အဲ့လိုမျိုး၄မြစ်လုံးတော့အဲ့လိုနဲ့ပဲလဲပတ်လာတာပေါ့နော်2021မှာ BA ပြီးတယ်ပြီးတာနဲ့ MA ကိုတခါတည်းရှောက်တာပေါ့နော် MA ရှောက်တဲ့အချိန်မှာလည်းကျွန်တော်ကဒီကျောင်းသားဟောင်းလေးဖြစ်တယ်ပေါ့နော်ဆရာဆရာမတွေကလည်းကျွန်တော်ကိုအားပေးတယ်ဟာတက်ခြောက်ကြည့်ပါပေါ့နော်ဒီစိတ်ဝင်စားတယ်ဆိုလို့ရှိရင်ကျွန်တော်ကလည်းစိတ်ဝင်စားတယ်โอเค Social Science ဘာသာရပ်ကိုကြိုက်တယ်ဆိုပြီးတော့အဲ့ဒီ MA ဘာသာရပ်ကိုဒီဟိုတင်ရှင်းမှန်တက်ကူမှာထပ်လျှောက်တယ် Scholarship တွေလျှောက်တဲ့အချိန်မှာလည်းပဲဆရာမတွေက recommendation တွေပါလေရေးပေးတာပေါ့နော်အဲ့ဒါကြောင့်မလို့ဒီ MA scholarship ကျတော့ဒီ BA တက်တော့အများကြီးတော့ရတယ်စသရရဟိုစိတ်ပူစရာမလိုဘူးပေါ့သူတို့ခေါ်တာတော့ဒီ CMU ဟို Presidential Scholarship လို့ခေါ်တယ်ပေါ့နော်သူကအဓိကကတော့ထိုင်းဆိုရနေပြီးတော့ဒီတက္ကသိုလ်ကိုပေးလိုက်တယ်တက္ကသိုလ်ကနေတစ်ဆင့်သူ့ပေးမယ်သူ့ရွေးမယ်ဆိုတာပေါ့နော်
အခုဆိုရင်ဒီထိုင်းနိုင်ငံမှာပေါ့နော်ဟိုဥစားရွှေပြောင်းလောက်တာအနေနဲ့လာပြီးတော့အလုပ်လုပ်နေတာသူတွေကတန်းနဲ့ချီပြီးတော့ရှိနေပါတယ်ဆိုတော့အဲ့ဒီထဲမှာလည်းကိုနိုင်နေလို့ပဲဒီပညာရေးကိုဆက်ပြီးတော့မှလိုချင်တဲ့ပညာဆက်တင်ချင်တဲ့လူတွေလည်းရှိနိုင်ပါတယ်ဆိုတော့သူတို့ကိုရောဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်ထိုင်းမှာဆိုလို့ရှင်တော့အခုလောလောဆယ်တော့ဒီဟို on site ဆိုလို့ရှင်တော့ဘင်းကျောင်းရှိတယ်ချင်းမိုင်မှာမဲဟောင်ဆောင်မှာလည်းရှိတယ်ဟိုမဲဆောင်မှာလည်းဟို migrant ကျောင်းတွေ center တွေရှိရပါတော့နော်ကိုမြန်မာစာတင်ပြီးတဲ့ကျောင်းတွေရောထိုင်းစာတင်ပြီးတဲ့ကျောင်းတွေရောဒီချိန်မှန်မှာဆိုလို့ရှိရင်လည်းသူတို့ခေါ်တာက course on ပေါ့နော်အဲ့ဒါကျတော့ထိုင်းဘာသာနဲ့သွားတယ်တခြားဆိုလို့ရှိရင်တော့အင်္ဂလိပ်ဘာသာနဲ့သွားမယ်ဆိုလို့ရှိရင်တော့ဟို migrant တွေတော်တော်များများအတွက်ဆိုလို့ရှိရင်ဟို GED ပေါ့နော် GED အခုဆိုလို့ရှိရင် GED ဖွင့်တဲ့ center တွေလည်းရှိရကျွန်တော်အခုလက်ရှိကျွန်တော်ကိုယ်တိုင်ရဲ့ကျွန်တော်အဖွဲ့အစည်းနဲ့တင်ပြီးတဲ့တစ်ဖွဲ့ရှိရပေါ့နော်ကျွန်တော် GED တစ်သက်တင်ပြီးတယ်အဘင်းကျောင်းလည်းတင်ပြီးတယ်ဘင်းကျောင်းကျတော့အခုလောလောဆယ်တော့ဟိုဘာတင် online ပဲတင်ပေးနေတယ်ပေါ့နော်အရာရာကတော့ဖြစ်နိုင်ချေရှိတယ်ပေါ့ဟိုတကယ်လို့စူးစမ်းရမယ်ဆိုလို့ရှိရင်အဲ့လိုမျိုးပြောချင်ပါတယ
်ထိုင်းနိုင်ငံကချင်းမိုင်တက္ကသိုလ်မှာလူမှုရေးသိပ္ပံဘာသာရပ်အတွက်ပွဲလွန်တက်နေတဲ့ကိုနိုင်လင်းဖြစ်ပါတယ်ရှင်ဘယ်နေရာမှာပဲရောက်ဒီပညာသင်ချင်တဲ့ဆိုရင်ဘလို့သင်ယူနိုင်တဲ့နည်းလမ်းတွေရှိတယ်ဆိုတာကိုအားစိုက်စုံစမ်းသင့်တယ်လို့သူကအကြံပေးပါတယ်အလုပ်တစ်ဖက်နဲ့ပညာသင်ရတဲ့အခါမှာလည်းအခက်အခဲတွေကြုံရမှာဖြစ်ပေမဲ့အမရှော့လိုက်ပဲဆက်ပြီးတော့စူးစမ်းမယ်ဆိုရင်ရီမန်းချက်အတိုင်းတနေ့တော့ဖြစ်လာမှာပါလို့သူကပြောပါရရှင်ကျွန်မဆူမြမမ
မြန်မာနိုင်ငံမှာဒီလေးတန်းပဲတင် जा ခဲ့ပေမဲ့ချင်းမိုင်တက္ကသိုလ်မှာတော့ဘွဲလွန်ကျောင်းသားအဖြစ်တင် जा လာသူကိုဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့မဆူမြမရဲ့လူမှုရှုခင်းထုတ်လွှင့်ချက်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါရရှင်အခုဆက်ပြီးတော့မရေးတနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့ Blackpink တွေက Jennie ရဲ့တခြင်းတစ်အကြောင်းကိုတင်ဆက်ပေးထားပါတယ်။အအောင်မြင်ဆုံးအမျိုးသမီး K-pop အဖွဲ့ဖြစ်တဲ့ Blackpink အဖွဲ့တွေက Jennie က9နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်နေသူတဦးတည်းတည်ဆိုတဲ့တခြင်းထွက်ထားပါတယ်။ Sorry နိုင်ငံ Riot မြို့တော်မှာ K-pop Korea ယဉ်ကျေးမှုပွဲတော်ကျင်းပခဲ့ပါတယ်။ဒီလိုမျိုးထင်ပေါ်ကျော်ကြားတဲ့အမှုပညာလောကကသတင်းတိုတိုထွားထွားလေးတွေကိုစူးစီးပြီးတော့မရေးသနာကျော်ကတင်ဆက်ပေးထားပါတယ်။
ဒီပေါ်မှာလက်ရှိနာမည်အကြီးဆုံးမိန်းကလေးသချင်းဆိုဖွဲ Blackpink ဖွဲ့တွေက Jennie တရားကိုအောက်တိုဘာလ6ရက်ကပဲတဦးတည်းသချင်းတစ်ပုဒ်ထုတ်လိုက်ပါတယ် Blackpink ရဲ့ Pink Venom သချင်းကိုတည်ဆိုတဲ့ Jennie ကသူတို့တက္ကသိုလ်ကမှပြီးသွားတဲ့ Bombing ကဘာလက်ဖြောပြေးပွဲထဲမှာတော့အခုထွက်တဲ့ You and Me ဆိုတဲ့သချင်းကိုထည့်ပြီးတော့ဆိုသွားပြီမယ်လေအခုမှတရားဝင်ထုတ်တာဖြစ်ပါတယ်ဒါဟာ9တတာကာလအတွင်းမှာ Jennie ရဲ့ပထမဦးဆုံးတဦးတည်းသချင်းထွက်လာတာပါBlackpink ဖွဲ့ဟာ2016ခုနှစ်မှာပြည်သက်ရှင်းမောင်စပြီးတော့ရောက်လာကြတဲ့ကကမ္ဘာနာမည်အကျော်ဆုံးအအောင်မြင်ဆုံးမင်းကလေးဂီတအဖွဲ့ဖြစ်ပါတယ်။သူတို့ဖွဲ့ဟာကမ္ဘာကျော် Coachella ဂီတပွဲတော်ဗြိတိသျှဆမ်မာတိုင်ပွဲတော်တို့မှလည်းဖျော်ဖြေရပါတယ်။ပြီးတော့ American ပြည်ထောင်စုမှချင်းမြင့်တဲ့ VMA Video Guitar စုရရှိတဲ့ပထမဆုံးမင်းကလေး K-pop အဖွဲ့လည်းဖြစ်ပါတယ်။ကမ္ဘာကျော်အဆိုတော်တွေဖြစ်တဲ့ Lady Gaga, Selena Gomez, Cardi B တို့နဲ့လည်းတချင်တွေကိုတွဲဆိုထားပါတယ်။Blackpink အဖွဲ့ထဲမှာပါတဲ့အဖွဲ့ဝင်၄ဦးလုံးနဲ့တဦးချင်းတချင်းတွေထွက်ပြီးသွားပါပြီ။ Rosé နဲ့ Lisa တို့က2021ခုနှစ်မှာတဦးတည်းတချင်းတွေထွက်ပြီးတော့ Jisoo ကတော့2022မတ်လမှာထုတ်ခဲ့တာပါ။အခုတချင်းထွက်တဲ့ Jennie ကတော့ Jennie Ruby Jane ဆိုတဲ့နာမည်နဲ့လည်းတရုတ်ဆောင်အလုပ်လုပ်ပြီးတော့ American HBO ရုပ်သံလိုင်းကရိုက်ကူးထုတ်လွှင့်တဲ့ The Idol ရုပ်ရှင်မှာ American နာမည်ကျော်အဆိုတော် Weeknd ရဲ့ရုပ်ရှင်မင်းသမီး Lily Rose Melody တဲ့ပြေနောက်ပြီးတော့ Australia မင်းသား Trin Subanu နဲ့အတူတရုတ်ဆောင်ထားပါတယ်အခုထွက်တဲ့တခြင်းက Blackpink ကိုစီမံခန့်ခွဲတဲ့ YG Entertainment ကုမ္ပဏီနဲ့နောက်တစ်ထည်အလုပ်ဆက်လုပ်ဖို့အတွက်စာချုပ်ထပ်ချုပ်မချုပ်ဆိုတဲ့ခံမှန်းချက်တွေမျိုးစုံထွက်နေတဲ့အချိန်မှာတခြင်းထွက်လာတာပါအဖွဲ့ဝင်တော်တော်များများအဖွဲ့တွေကထွက်ပြီးတော့တူချင်းအလုပ်လုပ်မယ်ဆိုတဲ့ကောလာဟာလာတွေထွက်နေတာမှ YG Entertainment ကတော့ဘယ်ဟာမှအတည်မဖြစ်သေးပါဘူးညှိနှိုင်းနေသေးပါလို့ပြောထားပါတယ်ရှင်ကိုရီးယားယဉ်ကျေးမှုပွဲတော်ကို Saudi Arabia နိုင်ငံမှာကျင်းပခဲ့တော့ Korea Guitar K-pop အဖွဲ့ရဲ့တွက်လက်တဲ့ကာဝယ်ဆိုင်တွေနဲ့အတူ Korea ဈေးရန်လေးပါ Real မျိုးတော်ကိုရောက်လာခဲ့တာပါ2012ခုနှစ်မှာLos Angeles မြို့မှာစတင်ကျင်းပတဲ့ K-Con ကိုရီးယားယဉ်ကျေးမှုပွဲတော်ဟာကိုရီးယားရဲ့ရုပ်ရှင်ဂီတာဖက်ရှင်အစားအစာရှိတဲ့ယဉ်ကျေးမှုနဲ့ပတ်သက်တာတွေအတွက်ဆင်နွှဲတာဖြစ်ပါတယ်။ကမ္ဘာအနှံ့လက်လည်ကျင်းပတာဖြစ်ပြီးတော့ကိုရီးယားယဉ်ကျေးမှုကိုမြင့်တင်ဆင်နွှဲတဲ့အကြီးဆုံးပွဲတော်လည်းဖြစ်ပါတယ်။ကမ္ဘာတိုက်ကြီး၄တိုင်မှာကျင်းပပြီးခဲ့သလိုနှစ်ဆင်လာလေကြတဲ့သူပေါင်းတက်တန်းကျော်ပါတယ်။ K-Con 2023ပွဲတော်မှာတော့ K-pop အဖွဲ့တွေဖြစ်တဲ့ Everglow Highlight,Card Kuzi Super Junior DNE နဲ့ Stand Up Win K-pop အဖွဲ့တွေအော်တိုဘာလ9ရက်နေ့စနေနေ့ကဖျော်ဖြေခဲ့ကြတာပါဒီပွဲတော့မှာ Visit Korea Korea ခီးသွားပြကန်းကိုလည်းတေချာစီစဉ်ထားပြီးတော့ Korea မှာဈေးဝယ်ထွက်နိုင်မဲ့ K Shopping Korea ရဲ့နာမည်ကျော်အသားရည်ထိန်းနဲ့အလှပပစ္စည်းတွေကိုပြသားတဲ့ K Beauty နဲ့ Korea Fashion K Fashion ဆိုပြီးတော့ကဏ္ဍသုံးမျိုးကိုအသားပေးပြီးပြသားထားပါတယ်ဒီလိုမျိုးကိုရီးယားယဉ်ကျေးမှုကမ္ဘာကိုချပြခွင့်ရတဲ့အတွက်ကြောင့်မလို့ Olive Oyen ဖွဲ့တဲ့ကရန်ဂျွန်ကီကအထူးကြိုဆိုပါတယ
် Music and beauty items and our parts
ကိုရီးယားယဉ်ကျေးမှုကိုကမ္ဘာကိုပြသဖို့ကအထူးအရေးကြီးပါတယ်တဲ့ကမ္ဘာကလူတွေတော်တော်များများကလည်းကိုရီးယားယဉ်ကျေးမှုကိုချစ်ကြတယ်ဆိုပြီးတော့သူပြောသွားခဲ့ပါတယ် K-Con Sorry Arabia 2023ကိုရီးယားယဉ်ကျေးမှုပွဲတော်ကိုတော့အော်တိုဘာလ6ရက်နဲ့9ရက်2ရက်မှာအာမီမြင်ကျင်းပပြီးစီးခဲ့ပါလေ
။ကဘာတလွားအမှုပညာလောကကသတင်းတစ်ပတ်အတွင်းကထူးထူးခြားခြားသတင်းတူတူတူတူလေးတွေကိုစူးစီးပြီးတော့တင်ဆက်ပေးခဲ့တဲ့မယေးတနာကျော်ရဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။သောရရှင်များရှင်ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးခဲ့တဲ့သတင်းလေးအစီအစဉ်လေးနဲ့ပတ်သက်ပြီးတော့သောရရှင်နေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်လေးအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်။
လူသားချင်းစာနာမှုဆိုင်ရာပြစ်ခတ်ရဲစေးရေးတောင်းဆိုဖို့ဥရောပတမကအီးယူနိုင်ငံသားရေးဝန်ကြီးတွေစဉ်းစားနေချိန်မှာပဲအစ္စရေးစစ်တပ်ကဂါဇာကမ်းမြောင်ဒေသကိုဒီကနေ့လေလေကျောင်းကနေတိုက်ခိုက်ခဲ့ပါတယ်။အစ္စရေးကိုတင်ကားဖြတ်ဒုံးတွေရော့ကက်တွေနဲ့ပြစ်ခတ်ဖို့ပြင်ဆင်နေတယ်လို့အစ္စရေးစစ်တပ်ကပြောတယ်။လေဗနွန်ကဟစ်စ်ဘိုလာပြစ်မှတ်အများအပြားကိုတိုက်ခိုက်ခဲ့တာပါ။အီးယူနိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကတော့ဂါဇာဒေသကလူတွေကိုထောက်ပံ့ကူညီဖို့အတွက်ပြည်ပခါတွေကိုရပ်တန့်ဖို့လိုအပ်တယ်လို့ယုံကြည်ကြောင်းသတင်းတောက်တွေကိုပြောပါတယ်။ Israel Hamas စစ်ပွဲဟာအရှေ့လေပိုင်းဒေသကိုကူးစက်ပြန့်နှံ့မှာစိုးရိမ်နေတဲ့အကြောင်း American ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ American နိုင်ငံသားရေးဝန်ကြီး Anthony Blinken တို့နှစ်ဦးစလုံးကပြောဆိုလိုက်ပါတယ်။ Iran လက်အောက်ခံအဖွဲ့တွေ American တပ်ဖွဲ့တွေနဲ့ American နိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်လာနိုင်ကြီးကိုနိုင်ငံသားရေးဝန်ကြီး Blinken က NBC ရုပ်သံနဲ့မေးမြန်းခဲ့မှသတိပေးပြောဆိုထားတာပါ။တချိန်တည်းမှာလုံခြုံရေးအခြေအနေစိုးရိမ်ရတဲ့အတွက် American နိုင်ငံသားတွေ Iran နိုင်ငံကိုမသွားဖို့ American နိုင်ငံသားရေးဝန်ကြီးဌာနကမနေ့ကပဲသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။စစ်တပ်အာဏာသိမ်းဖိရှားခံခဲ့ရပြီးနှစ်ရှစ်ထောင်နှံတွေချမှတ်ခံထားခဲ့ရတဲ့ဒေါက်ဆန်းစုကြည်ကိုရှေ့နေတွေနဲ့တွေ့ဆုံခွင့်ရဖို့မျှော်လင့်နေပါတယ်။ဖမ်းဆီးထားသူတွေကိုမိသားစုတွေရှေ့နေတွေနဲ့ဒီသတင်းပတ်တဲ့တွေ့ဆုံခွင့်ပြုဖို့ရှိနေချိန်မှာဒေါက်ဆန်းစုကြည်လည်းအလားတူအခွင့်အရေးဖို့မျှော်လင့်ရပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့အတိမပြုပါဘူး။ထောင်နှံ33နှစ်ချမှတ်ခံထားရတဲ့ဒေါက်ဆန်းစုကြည်ကိုတွေ့ခွင့်ရဖို့အကျိုးဆောင်တွေကအာဏာပိုင်နေတဲ့ဆက်သွယ်ချက်တွေနဲ့တောင်းခံခဲ့ပေမဲ့ငြင်းဆန်ထားပါတယ်။အဂရိလိုက်စားမှုဆွဲချက်တွေနဲ့ထောင်နှံတရားခွင့်မှာစီရင်ချက်ချခံခဲ့ရတဲ့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာရှေ့နေရီဒေါက်ဆန်းစုကြည်ကိုနောက်ဆုံးချိန်တွေ့ခွင့်ရတာလည်းဖြစ်ပါရဲ့ရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းကြေညာကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel Gill နဲ့ Cedric Franklin တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မူဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါသေးရှင်။
This program has come to you from the Voice of America, Washington.